of America in Burmese.
မင်္ဂလာပါရှင် VOE မြန်မာပိုင်းရဲ့မေလ28ရက်ကြာတာရေဒီယိုအစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမဆုမြတ်မော်ပါရှင်။ COVID-19 ကရောဂါအရေးပေါ်အခြေအနေကြောင့် VOE အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ American ပြည်တော်စုမှာ COVID-19 ကရောဂါကြောင့်သေဆုံးသူ3,000ကျော်သွားပါပြီ။ဒီအရေးအတွက်ဟာဗီယက်နမ်နဲ့ကိုရီးယားစစ်ပွဲနှစ်ခုပေါင်းအတွင်းအမေရိကန်တွေတည်ဆုံခဲ့ရတဲ့အရေးအတွက်ထပ်ပိုများပါတယ်။စံချိန်တရားလောက်အောင်တည်ဆုံသူများနေချိန်မှာပဲတည်ဆုံသွားသူတွေအတွက်တင်းနှံ့လာနေကြရင်ငြိမ်သက်အောက်မေ့ခြင်းအထိတ်အမှတ်လုပ်ဖို့အထက်လွှတ်တော်ပါတီနှစ်ရက်လုံးကအမတ်တွေကထပ်မံပြောကြားခဲ့ကြပါတယ်။အောက်လွှတ်တော်မှလည်းလွှတ်တော်အစည်းအဝေးတွေလုပ်တဲ့နေ့တိုင်းမှာငြိမ်သက်အောက်မေ့ခြင်းအထိတ်အမှတ်လုပ်ကြဖို့အဆိုပြုထားပါတယ်။အမေရိကန်မှာနေစဉ်တည်ဆုံသူအရေးအတွက်အနည်းငယ်ကျဆင်းခဲ့ပေမဲ့ဗုဒ္ဓဟူးနေ့ကတော့တည်ဆုံသူ1,400အထိမြင့်တက်ခဲ့ပါတယ်။ John Hopkins တက္ကသိုလ်ကပြုစုထားတဲ့စာရင်းအရကမ္ဘာတဝန်း COVID-19 ကြောင့်တည်ဆုံသူ 35,500 ကျော်ရှိနေပါတယ်။ကမ္ဘာတဝန်းအတည်ပြုလူနာ 5.8 တန်းမှာ 30 ရာခိုင်နှုန်းလောက်ကအမေရိကန်ပြည်ထောင်စုကဖြစ်ကြပါတယ်။ကမ္ဘာတဝန်း COVID-19 ကရောဂါကြောင့်လူပေါင်း265တန်းလောက်အစားအသောက်အမင်းရှားပါးမှုနဲ့ရင်ဆိုင်ကြရလိမ့်မယ်လို့ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကသုံးသပ်ထားပါတယ်။ New York မြို့အခြေစိုက် Hunger Project အစီအစဉ်ပရဟိတအဖွဲ့ကလည်းကမ္ဘာမှာဆာလောင်မှုကိုရေရှည်ကြုံနေကြရသူပေါင်းကတန်း820လောက်ရှိနေတယ်လို့ဒီကနေ့မေလ28ရက်နေ့မှာကြားရောက်တဲ့ကမ္ဘာတဝန်းဆာလောင်မှုသိပ်မှုတိုက်ဖျက်ရေးနေမှာပြောကြားလိုက်ပါတယ်။အစရဲကစားရရိတ်ခါမလုံလောက်တဲ့ပြဿနာကြီးဟာကတ်ယောဂါကြီးကြောင့်ပိုပြီးဆိုးစေခဲ့ပြီးလူ၉ယောက်မှ၁ယောက်ဟာဝဝလည်လည်မစားတောက်နိုင်ကြတဲ့အခြေအနေဖြစ်နေတယ်လို့အဖွဲ့ရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။လက်ရှိကမ္ဘာမှာအစားအသောက်မလောက်ကားတဲ့ပြဿနာနဲ့ရင်ဆိုင်နေကြရသူပေါင်း135တန်းလောက်ရှိနေပြီးကတ်ယောဂါတိုက်ဖျက်ရေးကိုမြန်မြန်ဆန်ဆန်မလုပ်ရင်လူပေါင်း265တန်းလောက်ပြဿနာကြုံကြရလိမ့်မယ်လို့ကမ္ဘာစားနပ်ရိက္ခာအဖွဲ့ကပြောကြားထားပါတယ်။လောလောဆယ်မှာအငတ်ဘေးပြဿနာမရှိသေးပေမဲ့လာမယ့်လပိုင်းတွေအတွင်းမှာတော်တော်များများအငတ်ဘေးပြဿနာနဲ့ရင်ဆိုင်ကြရနိုင်တယ်လို့ WFP အကြီးအကဲ David Beasley ကလည်းကုလသမဂ္ဂလုံခြုံရေးကောင်စီမှမကြခင်တုန်းကပြောကြားခဲ့ပါတယ်။ COVID-19 ကရောဂါကြောင့်အစားအသောက်စိုက်ပျိုးထုတ်ပိုးတင်ပို့ဖြတ်ဝေမှုပိုင်းအလုံးထိခိုက်နေပါတယ်ရှင်။အမေရိကပြည်ထောင်စုတမိုင်းမှာပုဂ္ဂလိကပိုင်အာကာသယာဉ်သုံးပြီးအာကာသယာဉ်မှုတွေအာကာသကိုတွားမဲ့ပထမဆုံးခရီးစဉ်ကိုရာသီဥတုကြောင့်ပို့ထုနေတုန်းကရွှေ့ဆိုင်းခဲ့ရပါတယ်။အာကာသယာဉ်ပြန်တက်ဖို့စီစဉ်ထားတဲ့အချိန်16မိနစ်အလိုမှာအမေရိကအာကာသသိပ္ပံစူဇန်ရေး NASA တာဝန်ရှိသူတွေကခရီးစဉ်ကိုဖျက်ခဲ့တာပါ
။ Dragon SpaceX unfortunately we are not going to launch today. You are go for
SpaceX ပုဂ္ဂလိကပုဂ္ဂိုလ်မနီရဲ့Crew Dragon အာကာသယာဉ်ကိုလွှတ်တင်မဲ့ Florida ပြည်နယ်ကနေဒါအာကာသစခန်းနားမှာလျှက်စီးတွေလက်မဲ့အန်ဟီရရှိတာကြောင့်အစီအစဉ်ကိုဖျက်ပြီးစနေနေ့ကျမှလွှတ်တင်ဖို့ရွှေ့ဆိုင်းခဲ့ကြတာပါအပြည်ပြည်ဆိုင်ရာအာကာသစခန်းစီသွားကြမဲ့ဝါရင့်အာကာသယာဉ်မှူးကြီးတွေဖြစ်တဲ့ Doug Harley နဲ့ Bob Banken တို့ကတော့ဒီကြားထဲမှာကိုရိုနာဗိုင်းရပ်စ်ပိုးမကူးအောင်ဘယ်သူနဲ့မှမထိတွေ့ပဲတည်ကြနေကြရမှာဖြစ်ပါတယ်ပုဂ္ဂိုလ်နေတော့ကအာကာသယာဉ်လွှတ်တင်တာကိုအားပေးကြည့်ရှုဖို့သမ္မတဒေါ်နယ်ထရမ့်လည်းကနေဒီအာကာသစခန်းကိုတွားရောက်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမင်နီဆိုတာပြည်နယ်မင်နီယပလစ်မြို့မှာရဲဖမ်းစည်းစဉ်အတွင်းအာဖရိကအမေရိကန်တယောက်တေဆုံးခဲ့ရတာကိုမကျေနပ်သူတွေပုဂ္ဂိုလ်နေညကလည်းဒုတိယညအဖြစ်ဆက်ပြီးဆန္ဒပြခဲ့ကြပါတယ်။အကြမ်းဖက်ဆန္ဒပြမှုတွေဖြစ်ခဲ့တဲ့နေရာမှာရဲကရာဘာချီတွေမျက်ရည်ယိုပုံးတွေတုံးပြီးလူစုခွဲခဲ့ပါတယ်။ဆန္ဒပြသူတချို့ကကားပစ္စည်းအယောင်းဆိုင်တစ်ခုကိုမီးရှို့ခဲ့ကြသလိုဈေးဆိုင်တွေကုန်တိုက်တွေကိုဖျက်ဆီးဝင်ရောက်လူရိုက်မှုတွေလည်းရှိခဲ့ပါတယ်။ George Floyd ဆိုသူလူမဲအမျိုးသားကိုငွေအတုသုံးလိမ့်လေတယ်လို့ဆိုပြီးရဲကဖမ်းဆီးစဉ်တေဆုံးခဲ့တာပါ။အနားမှာရှိသူလက်ကင်ဖုန်းနဲ့ရိုက်ထားတဲ့ဗီဒီယိုထဲမှာသူ့ရဲ့လက်ဘေးကိုရဲအယားရှိကဒုံးနဲ့တတ်ဖြစ်ထားတာတွေ့ရပါတယ်။သူကအသက်မရှူနိုင်ဘူးလို့အချိန်ချင်းပြောပေမဲ့ရဲကဖယ်မပေးခဲ့ပါဘူး။နောက်ပိုင်းစေယုံကနဲ့စေယုံခေါ်သွားစဉ်တည်ဆုံခဲ့တာပါသူတည်ဆုံခဲ့တဲ့အတွက်ဖမ်းဆီးတဲ့ရဲ၄ယောက်ကိုအလုကဖြုတ်ခဲ့ပါတယ် FBI အနေနဲ့ဒီကိစ္စကိုမြန်မြန်ဆန်ဆန်စုံစမ်းဖို့သမ္မတဒေါ်နယ်ထရမ့်က Twitter ပေါ်မှာရေးသားခဲ့ပြီး Floyd ရဲ့ကြာရစ်သူမိသားစုကိုဝန်ထမ်းကြောင်ပြောကြားခဲ့ပါတယ်
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15.53 မြောက်လိုင်းဒိုမီတာ25 kHz 11.83 မြောက် တိုင်းဒိုမီတာ32 kHz 933 ਨੇ ပထမနာရီဘက်မှာတိုင်းလန်မီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ဒီကနေ့ကြာသပတေးနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ညပေးတော့မှာဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံမှာရက်ပေါင်း50ကျော်တွင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေအများဆုံးပြန်တွေ့ရှိခဲ့တယ်လို့တောင်ကိုရီးယားကဒီကနေ့ပြောလိုက်ပါတယ်။အခုလိုဖြစ်လာတဲ့အတွက် virus ကူးစက်မှုဘာကြောင့်ပြန်ဖြစ်လာသလဲဆိုတာစုံစမ်းဖော်ထုတ်ဖို့ပိုခက်ခဲလာတယောက်နဲ့တယောက်ခက်ခေါ်ပါနေဖို့နဲ့တခြားလုံဆန်ရှိတာတွေကိုဆက်လုပ်သွားဖို့လိုတယ်လို့ပြောလိုက်ပါတယ်။တောင်ကိုရီးယားမှာဒီနေ့နောက်ထပ် virus ကူးစက်ခံသူ89ယောက်ရှိပြီးဒီထဲက68ယောက်ကဆိုးမြူဒေသတော်ကဖြစ်တယ်လို့တောင်ကိုရီးယားရောဂါကာကွယ်ထိန်းချုပ်ရေးဌာန KCDC ကပြောပါတယ်။တောင်ကိုရီးယားဆိုရကရေးပေါ်စီဝေးထိုင်ပြီးတော့ပန်းချန်ဒီပြတိုက်ဒီအစိုးရပိုင်းပြသက်ရုံတွေကိုလာမယ့်နှစ်ပတ်အတွင်းမှာပိတ်ဖို့ဆုံးဖြတ်လိုက်ပြီးတော့ပုဂ္ဂလိကစာသင်ကျောင်းတွေနဲ့ကွန်ပျူတာဂိမ်းကစားတဲ့နေရာတွေကိုလည်းပိတ်ဖို့အကြံပေးထားပါတယ်။လူတွေအနေနဲ့မလိုအပ်ပဲစီဝေးတာတွေမလုပ်ကြဖို့နဲ့ကုမ္ပဏီတွေအနေနဲ့နေမကောင်းတဲ့လူတွေကိုအလုပ်မလာခိုင်းဖို့ကျန်းမာရေးဝန်ကြီးကလည်းပြောလိုက်ပါတယ်။အိန္ဒိယနိုင်ငံဘက်မှာလည်းဒီကနေ့မှာ virus ကူးစက်သူ6500ကျော်ရှိတဲ့ကြောင့်တနေ့တည်းမှာ virus ကူးစက်မှုအများဆုံးစံချိန်တင်ခဲ့ပါတယ်။အိန္ဒိယအစိုးရကအခုသတင်းမှကုန်မှလမ်းညွှန်ကြားအစ်စ်ကိုထုတ်ပြန်ဖို့ရှိနေချိန်မှာပဲအခုလိုကူးစက်မှုတွေစံချိန်တင်ခဲ့တာဖြစ်ပြီးတော့အိန္ဒိယအစိုးရအနေနဲ့ virus ကူးစက်မှုအစိုးဆုံးဖြစ်တဲ့နေရာတွေမှာတချို့စီးပွားရေးလုပ်ငန်းတွေကိုခွင့်ပြုသွားမှာဖြစ်ပေမဲ့လူတွေကိုအပြင်မထွက်ဖို့အမိန့်ကိုနှစ်လထပ်တိုးသွားဖို့လည်းရှိနေပါတယ်။ဒါပြင်နောက်ထပ်သေဆုံးသူ194ယောက်ရှိတယ်လို့လည်းပြောပါတယ်။ဖိလစ်ပိုင်မှာတော့ virus နောက်ထပ်ကူးစက်ခံသူ539ယောက်နဲ့သေဆုံးသူ18ယောက်ထပ်ရှိခဲ့တယ်လို့ဖိလစ်ပိုင်ကျန်းမာရေးတာဝန်ရှိသူတွေကပြောလိုက်ပါတယ်။ပြည်သူ့မျိုးသားပြည်သူ့ကွန်ဂရက်ကဟောင်ကောင်မျိုးသားလုံခြုံရေးဥပဒေချံကိုဥပဒေဖြစ်တဲ့ဒီနေ့မှာအတည်ပြုလိုက်ပါတယ်။အခုလိုဥပဒေဖြစ်အတည်ပြုလိုက်တာကြောင့်တရုတ်နိုင်ငံနဲ့အမေရိကန်နဲ့ဗြိတိန်နိုင်ငံတို့ကြားမှာဆက်ဆံရေးပြင်းမာလာခဲ့ပါတယ်။နှစ်စဉ်ကျင်းပတဲ့တရုတ်မျိုးသားကွန်ဂရက်ညီလာခံကိုဒီနေ့အဆုံးသတ်ခဲ့ချိန်မှာဒီဥပဒေချံကိုအတည်ပြုခဲ့တာဖြစ်ပါတယ်။အခုလိုအတည်ပြုလိုက်တဲ့မျိုးသားလုံခြုံရေးဥပဒေက Basic Law လို့ခေါ်တဲ့ဟောင်ကောင်အခြေခံဥပဒေကိုအပြောင်းအလဲလုပ်လိုက်တာဖြစ်ပါတယ်။အခုဥပဒေအရနောက်ပိုင်းမှာတရုတ်ခေါင်းဆောင်တွေကဆုံးဖြတ်မဲ့အရေးယူဆောင်ရွက်ချက်တွေကိုဟောင်ကောင်အစိုးရအနေနဲ့လိုက်နာဆောင်ရွက်ရမှာဖြစ်ပါတယ်။တရုတ်အစိုးရဘက်ကဒီဥပဒေကိုပြဋ္ဌာန်းဖို့လှုပ်လာတဲ့အတွက်အမေရိကန်အနေနဲ့ဟောင်ကောင်ကိုတရုတ်အစိုးရလက်အောက်ကနေကိုယ်ပိုင်အုပ်ချုပ်ခွင့်ရတဲ့ဒေသဖြစ်နေဆက်ဆံသွားတော့မှာမဟုတ်ဘူးလို့အမေရိကန်အစိုးရကကြေညာထားပါတယ်။ဒီဥပဒေကဟောင်ကောင်ပြည်သူတွေရဲ့နိုင်ငံသားလွတ်လပ်ခွင့်ကိုထိခိုက်စေမှာဖြစ်ပြီးတော့နိုင်ငံရေးလှုပ်ရှားမှုတွေကိုဖိနှိပ်ဖို့အတွက်အသုံးပြုလာနိုင်တယ်လို့ဟောင်ကောင်ကတက်ကြွလှုပ်ရှားသူတွေကဝေဖန်ကန့်ကွက်ခဲ့ကြပါတယ်ခင်ဗျာ။တရုတ်နိုင်ငံက Huawei နည်းပညာကုမ္ပဏီရဲ့ဗန္ဒာရေးကြီးကဲမောင်ဝမ်ဂျိုးပေါ်ကနေဒါတရားရုံးရဲ့အမိန့်ကိုတရုတ်နိုင်ငံအနေနဲ့အပြင်းထန်ကန့်ကွက်တယ်လို့ကနေဒါနိုင်ငံဆိုင်ရာတရုတ်တယုံပြောခွင့်ရကတွစ်တာကနေဒီနေ့ပြောလိုက်ပါတယ်။အမေရိကန်နဲ့ကနေဒါနိုင်ငံတို့ဟာတနိုင်ငံကြားတရားခံလွဲပြောင်းရေးသဘောတူညီချက်ကိုလွဲသွင်းစာလုပ်နေပြီးအဲ့လိုလုပ်တာဟာမောင်ဝမ်ဂျိုးရဲ့ဥပဒေအရတရားဝင်ရပိုင်ခွင့်ရှိတဲ့အခွင့်အရေးတွေကိုအကြီးအကျယ်ချိုးဖောက်နေတယ်လို့လည်းသူကပြောပါတယ်။Huawei ကုမ္ပဏီရဲ့ဗန္ဒာရေးကြီးကဲဖြစ်တဲ့မောင်ဝမ်ဂျိုးကိုအမေရိကန်ကတရားခံလွဲပြောင်းဖို့ကိစ္စလှုပ်ဆောင်နိုင်တယ်လို့ကနေဒါတရားရုံးကမနေ့ပုံထူးနေ့ကအမိန့်ချမှတ်ခဲ့တာပါကနေဒါနိုင်ငံရဲ့ British Columbia ပြည်နယ်တရားရုံးချုပ်တရားသူကြီး Heather Holmes ကမောင်ဝမ်ဂျိုးကျူးလွန်ခဲ့တဲ့ပြစ်မှုတွေဟာကနေဒါနိုင်ငံမှာလည်းပြစ်မှုကျူးလွန်ရာရောက်တဲ့အတွက်သူမကိုလိန်လည်မှုနဲ့တရားစွဲဆိုထားတာဟာတရားခံလွဲပြောင်းမှုအတွက်လိုအပ်တဲ့အချက်တွေနဲ့ကိုက်ညီတယ်လို့ပြောပါတယ်မောင်ဝမ်ဂျိုးဟာအမေရိကန်ကအီရန်နိုင်ငံပေါ်ချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုချိုးဖောက်မှုနဲ့ဆက်ဆက်ပြီးတော့လိန်လည်ခဲ့တယ်လို့အမေရိကန်ကစွပ်စွဲထားပြီးညွှန်းပြောင်းမှာတရားစွဲဆိုဖို့ဆန္ဒရှိနေတာပါ။ဒါနဲ့ပတ်သက်ပြီးမောင်ဝမ်ဂျိုးဘက်ကရော Huawei ကုမ္ပဏီဘက်ကပါတစုံတရာအမားရင်းမလုပ်ခဲ့ကြောင်းညှင်းဆုပ်ထားပါတယ်။ကနေဒါအစိုးရကမောင်ဝမ်ဂျိုးကို2018ခုနှစ်နောက်ပိုင်းမှာဗန်ကူးဗားလေဆိပ်မှာဖမ်းဆီးခဲ့တာဖြစ်ပါတယ်ခင်ဗျာ။ပေါ်တိုရီကိုကမ်းလွန်ပင်လယ်ပြင်မှာကုတ်ကိန်းပေါင်ကျင်1100ကိုသိမ်းဆည်းရရှိခဲ့မိတယ်လို့အမေရိကန်ကမ်းခြေဆောင်တပ်ကပြောလိုက်ပါတယ်။အမေရိကန်ကမ်းခြေဆောင်တပ်ဖွဲ့စစ်ရေးနှစင်းဘော်ကတပ်ဖွဲ့ဝင်တွေကတွေ့ရှိခဲ့တာဖြစ်တယ်လို့အာနာဘိုင်းကမနေ့ကပြောပါတယ်။အမေရိကန်ကမ်းခြေဆောင်တပ်ဖွဲ့ရဲ့ရဟယံပေါ်မှာပါတဲ့သူတွေကဒီပေါင်100လောက်ရှိတဲ့ကုတ်ကိန်းအထုပ်ကိုပြီးခဲ့တဲ့တောက်ချာနေကအမေရိကန်ပိုင်းဒက်ဆတ်ချီယိုကျွန်းကပျက်စီးနေနားမှာပထမဆုံးတွေ့ရှိခဲ့တာဖြစ်ပါတယ်။အဲ့နေရာကနေနောက်ထပ်သက်တေကန်အထောက်ထားတွေတွေ့မတွေ့ဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။အခုလိုရှောက်ဖွေတွေ့ရှိတာဟာအမေရိကန်ပင်မကုန်းပြည်နဲ့ကာရိဘီယံဒေသကျွန်းတွေမှာလုံနေတဲ့ကမ်းခြေဆောင်တပ်ဖွဲ့ဝင်တွေရဲ့ထူးချွန်ပြောင်ပြောင်တဲ့လုပ်ရည်တွေကိုမိမောင်းထိုးပြလိုက်တာဖြစ်တယ်လို့ဆန်ဟွားမှာရှိတဲ့အမေရိကန်ကမ်းခြေဆောင်တပ်ဖွဲ့ရဲ့တမူးကြီးဘိုးပါဝါကပြောပါတယ်။ကမ်းခြေဆောင်တပ်ဖွဲ့ရဲ့စုံစမ်းစစ်ဆေးရေးနဲ့ကာရိဘီယံဇင်းညာဒေသမွေးစေးတိုက်ဖျက်ရေးတာဝန်ရှိသူတွေအနေနဲ့ဒီမွေးစေးတွေဘယ်ကနေလာပြီးဘယ်ကိုပို့ဆောင်လဲဆိုတာကိုသိရှိနိုင်ဖို့အတွက်အထောက်ကိုစုံစမ်းစစ်ဆေးနေတယ်လို့လည်းပြောပါတယ်ခင်ဗျာ။ VOA ကနေကြာသပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုတော့သတင်းဆောင်မတွေကိုဇက်တိုက်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်ခင်ဗျာ။
အခြေခံဥပဒေပြင်ဆင်ရေးဆွေးနွေးမှုတွေမှာမျှတမှုမရှိဘူးဆိုတဲ့ဆွဆွဲချက်နဲ့ပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးတီခွန်မြတ်ကိုတာဝန်ကရုပ်သိမ်းဖို့ပြည်ခိုင်ပြိုးပါတီဘက်ကပြည်သူ့လွှတ်တော်မှာတင်သွင်းလာတဲ့အကြောင်းကိုပြောပြပေးပါမယ်။ကျွန်မမိခါပါ။ဒီကနေ့ကျင်းပတဲ့ပြည်သူ့လွှတ်တော်အစည်းအဝေးမှာပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီမိုင်းပြင်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဆိုင်ထွန်းစိန်ကလွှတ်တော်ဥက္ကဋ္ဌကိုတာဝန်ကနေရုပ်သိမ်းရေးအစိုးတင်သွင်းခဲ့တာပါ
။ပြည်သူ့လွှတ်တော်ဥက္ကဋ္ဌဖြစ်သူဦးတီခွန်မြတ်ဒီဥပဒေအရပြည်တော်တာဝန်များကိုကျေးပွန်းစွာမဆောင်ရွက်ခြင်းဆိုတဲ့အချက်များနဲ့ညှိစွန်းကြောင်းတွေ့ရှိရပါသဖြင့်ပြည်သူ့တော်တော်ဆိုင်ရာဤဥပဒေ135အရ၎င်းအားတာဝန်မှရုပ်သိမ်းပေးနိုင်ပါရန်အဆိုတင်သွင်းအပ်ပါသည်
။ဖွဲ့စည်းပုံပြင်ဆင်ရေးအဆိုအပါဝင်လွှတ်တော်တွင်ဆွေးနွေးခဲ့တဲ့အကြောင်းအရာတွေမှာပြည်သူ့လွှတ်တော်ဥက္ကဋ္ဌတဦးအနေနဲ့တာဝန်ကိုမျှမျှတတမဆောင်ရွက်ခဲ့ဘူးဆိုတာတွေကိုဆွေးကြက်ထဲမှာပြောဆိုခဲ့ပါသည်။ပြည်သူ့လွှတ်တော်ဆိုင်ရာဥပဒေပုံမှန်21အရလွှတ်တော်ဥက္ကဋ္ဌဒါမမဟုတ်ဒုဥက္ကဋ္ဌဒါမမဟုတ်နှစ်ဦးစလုံးဟာနိုင်ငံတော်ရဲ့ကျေးဇူးတစ္ဆာကိုဖောက်ဖျက်တာဖွဲ့စည်းပုံခြေရန်ဥပဒေပါပြဋ္ဌာန်းချက်တွေကိုဖောက်ဖျက်ကျူးလွန်တာအကျဉ်းသိက္ခာပြက်ပြားတာဥပဒေအရပေးအပ်တဲ့တာဝန်တွေကိုကျေပွန်အောင်မထမ်းဆောင်တာစတဲ့အချက်တွေကိုကျူးလွန်နေဆိုရင်တတ်မှတ်တဲ့နီလန်းနဲ့အညီတာဝန်ကနေရုပ်သိမ်းနိုင်တယ်လို့ပြဋ္ဌာန်းထားပါတယ်ပြည်သူ့လွှတ်တော်ဆိုင်ရာဤဥပဒေပုံမှန်136အရအဲ့ဒီလိုဆွဆွဲခံရခြင်းအတွင်းမှာဥက္ကဋ္ဌတာဝန်ကိုဒုဥက္ကဋ္ဌကတာဝန်ခိတလွှဲယူရမှာမို့ဦးတီခွန်မြတ်အနေနဲ့မဲခွဲဆုံးဖြတ်တာမလုပ်ရမချင်းပြည်သူ့လွှတ်တော်ဥက္ကဋ္ဌနဲ့ပြည်ထောင်စုလွှတ်တော်နာယကစတဲ့တာဝန်တွေရယူထားတာကိုယန္နာခံရမှာဖြစ်ပါတယ်သူ့နေရာမှာဒုဥက္ကဋ္ဌဖြစ်တဲ့ဦးထွန်းထွန်းဟိန်ကဒီကနေ့ကနေစတင်ပြီးလွှတ်တော်တာဝန်တွေကိုကြည်ကျက်ဆောင်ရွက်လျက်ရှိပါတယ်နိုင်ငံရေးလေလာတုံသက်သူဒေါက်တာရဲမျိုးသိန်းကတော့တွတ်တော်တွေပုတ်တိုက်မှုကနေအခုလိုနိုင်ငံရေးကစားမှုတစ်ခုပေါ်ပေါက်လာတာဖြစ်တယ်လို့တုံသက်ပြောဆိုလိုက်ပါတယ
်ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့တွတ်တော်တွေမှာဖြစ်ခဲ့တဲ့ဒီပုတ်တိုက်မှုတွေကိုအဓိကအကြောင်းပြုပြီးတော့ဒီလိုဖြစ်လာတာလို့ကျွန်တော်ကတော့မြင်တယ်နောက်တစ်ဖက်ကလည်းပဲဒီအရေးကြီးအဆိုကိုအကြောင်းပြုပြီးတော့တွတ်တော်တွေမှာဒီဆွေးနွေးမှုတွေပြန်လုပ်တဲ့အခါမှာဒီနိုင်ငံရေးအရာပေါ့လေဆက်ဆက်ပတ်သက်မှုတွေလည်းပြန်ပါလာမှာဆိုတော့နိုင်ငံရေးအကြောင်းနောက်ခံနေလဲမရှိနိုင်လိမ့်မယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ
်လွှတ်တော်ဥက္ကဋ္ဌကိုတာဝန်ကရုပ်သိမ်းတဲ့အစီအစဉ်အောင်မြင်ဖို့ဆိုရင်ပြည်သူ့လွှတ်တော်ဆိုင်ရာဤဥပဒေပုံမှန်139အရလက်ရှိပြည်သူ့လွှတ်တော်ကိုယ်စားလှယ်3ပုံနဲ့ပုံရှိရဲ့ဦးရီဖြစ်တဲ့ကိုယ်စားလှယ်ဦးရီအယောက်ဦးရနီးပါးရဲ့ထောက်ခံမဲ့ရရှိဖို့လိုအပ်ပါတယ်လွှတ်တော်ဥက္ကဋ္ဌကိုတာဝန်ကရုပ်သိမ်းနိုင်ဖို့ကလွှတ်တော်တွင်မဲခွဲယုံနဲ့မပြီးပါဘူးဒီလိုတင်ပြလာမှုနဲ့ပတ်သက်လို့လွှတ်တော်ဥက္ကဋ္ဌလှုပ်ဆောင်ချက်မှန်ဆိုတာကိုစုံစမ်းစစ်ဆေးတာတွေလုပ်ရအောင်မှာဖြစ်ပါတယ်ဒီအတွက်စုံစမ်းစစ်ဆေးအဖွဲ့တွေလည်းဖွဲ့ရအောင်မှာဖြစ်ပါတယ်မဲခွဲဆုံးဖြတ်မဲ့ဆိုရင်သက်မှတ်လူဦးရေရရှိဖို့မလွယ်နိုင်တဲ့အခြေအနေမှတည်နေပေမဲ့အခုလိုတင်ပြမှုကနိုင်ငံရေးရည်ရွယ်ချက်တစ်ခုခုများရှိလေမလားဆိုပြီးတုံ့တက်နေကြတဲ့အပေါ်မေးမြန်းလာမှာတော့ကြံ့ခိုင်ရေးပါတီကဒေါက်တာမောင်သိန်းက
သင်အားကြီးတဲ့ပါတီတစ်ခုကလွှတ်တော်မှာဟိုဒီမိုကရေစီရဲ့နိုင်ကျင်တဲ့ပုံစံမျိုးသို့ဒီမဟုတ်တစ်ဖက်ဆောင်တဲ့ပုံစံမျိုးမဖြစ်အောင်လို့ဒီမိုကရေစီရဲ့အနှစ်သာရဟိုလူချင်းတဲ့အနေနဲ့ကျွန်တော်တို့ပေးထားတဲ့လုပ်ပိုင်ခွင့်ကြီးဟိုထိမ့်နေတဲ့သဘောနဲ့တင်လာပါဘူးလွှတ်တော်တွင်းမှာကိုကျွန်တော်တို့ကထိမ့်ကြောင်းတဲ့ပေါ်ကမျိုးပါပဲ။ကိုကြီးတဲ့တဘောပဲတက်မှတ်ပေးတဲ့တဘောပဲဒီတဘောပါပဲ
။ဆွဆွဲခံရသူဥတီခွန်မြတ်ဟာပြည်ခံပြိုးထိတ်တန်းကောင်းဆောင်တဦးဖြစ်တဲ့သူရဥရွှေမန်းနဲ့နှီးဆက်သူတဦးဖြစ်ပြီးပြီးခဲ့တဲ့ဖွဲ့စည်းပုံပြင်ဆင်ရေးမတိုင်ခင်ကတည်းက NLD ပါတီဘက်ကိုမျက်နှာသာပေးတဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့မူရင်းပါတီဘက်ကဆွဆွဲမှုတွေလုပ်ခဲ့တာတွေရှိခဲ့ပါတယ်။ဒီလိုဖြစ်ပြီးအခုလိုဆွဆွဲခံခဲ့ရတာပဲဖြစ်ပါတယ်။စရင်အရာပြည်သူ့လွှတ်တော်မှာအာဏာရ NLD ပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်255ဦးနဲ့အများဆုံးနေရာမှာရှိနေပြီးအဲဒီနောက်မှာတော့တပ်ကိုယ်စားလှယ်ဦးရေ130ဦးကဒုတိယအများဆုံးနဲ့တည်ရှိနေတာဖြစ်ပါတယ်။ပြည်ခိုင်ဖြိုးကအယောက်30ရှိကတခြားတိုင်းရင်းသားပါတီတွေနဲ့တက်တီပုဂ္ဂလအမတ်က45ဦးရှိပါတယ်ရှင်။ကျမမိခါပါ။ရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်။
ပြည်ပကနေပြန်ဝင်လာကြတဲ့မြန်မာနိုင်ငံသားတွေအားလုံးကိုအသွားအလာကန့်သတ်ပြီးကိုဗစ် -19 ရောဂါပိုးရှိမရှိစစ်ဆေးနေတဲ့အခြေအနေတွေဘယ်လိုဆောင်ရွက်နေသလဲဆိုတာကိုပြောပြပါမယ်။ကျွန်မအင်တနာထွန်းပါ။ပြည်ပကနေပြန်ဝင်လာကြတဲ့မြန်မာနိုင်ငံသားအားလုံးကိုသက်ဆိုင်ရာပြည်နယ်နဲ့တိုင်းအလိုက်သတ်မှတ်နေရာတွေမှာအသွားအလာကန့်ပြီးစောင့်ကြည့်ထားတာပါ။ မေလ18ရက်ကနေစလို့အသွားအလာကန့်သက်ထားသူတွေအားလုံးကိုရောဂါပိုးရှိမရှိစစ်ဆေးပေးဖို့ညွှန်ကြားထားပြီးဖြစ်တယ်လို့မေလ22ရက်နေ့ကပြည်ထောင်စုလွှတ်တော်ပုံမှန်အစည်းအဝေးမှာကျန်းမာရေးဝန်ကြီးဌာနကပြည်ထောင်စုဝန်ကြီးဒေါက်တာမြင့်ထွေးကပြောခဲ့ပါတယ်မြောက်ရီနယ်စပ်ဂိတ်ပေါက်ကနေမြန်မာနိုင်ငံထဲကိုပြန်ဝင်လာကြတဲ့ဥယျာဉ်ကတရက်ကို1000ကျော်နီးပါးရှိနေပါတယ်။ပြန်ဝင်လာကြတဲ့သူတွေကသွားလာရေးကန့်သက်ထားတဲ့ပြည်နယ်တိုင်းနဲ့ခရီးအသွားအလာခက်ခဲမှုရှိနေတဲ့နေရာကလူတွေကိုပဲမြောက်ရီမြို့ quarantine center တွေမှာစောင့်ကြည့်နေတာဖြစ်ပါတယ်။ကြံတဲ့သူတွေကိုတော့သက်ဆိုင်ရာတိုင်းနဲ့ပြည်နယ်တွေကလာရောက်ခေါ်ယူပါတယ်။မြောက်ရီခရိုင်အုပ်ချုပ်ရေးမှူးဦးတေစာအောင်ကလက်ရှိမြောက်ရီမြို့ quarantine center တွေမှာရှိနေတဲ့ပြည်ပပြန်တွေအားလုံးကိုရောဂါပိုးစစ်ဆေးပေးတာနဲ့ပတ်သက်လို့ဘယ်လိုတွေဆောင်ရွက်နေသလဲဆိုတာကိုအခုလိုပြောပြပါရစေ
။ဝန်ထမ်းလူအားလုံးကိုဆောင်ရွက်ကြော်လို့ဆက်ပြူနေတာပေါ့။ဆက်ပြူပြီးကိုဗစ်ရှင်ကြီးဆေးဆေးနေတာ။ဒါမဲ့လည်း900အောက်ဆိုရင်အားလုံးဆင်မယ်။ဆောင်တဲ့အထက်ဆိုရင်ကျွန်တော်က 10% နဲ့အပတ်ပေါ့။ဆိုတော့ 1000 ဆိုရင် 100 နဲ့အထက်ဆင်နိုင်လောက်ဆင်မှာပေါ့ကျွန်တော်။အဲ့တော့ကျွန်တော်တို့အကြမ်းင်း300ဝန်းကျင်အောင်ကျွန်တော်ဆင်နိုင်တာပေါ့။အဲ့ဒါကတော့ကျွန်တော်တို့တခွဲကျွမ်းကျင်ပညာရှင်နဲ့အကောင့်တို့ပဲအကောင့်တို့ပဲယူရတာဖြစ်တယ်။အဲ့လိုယူရတာဖြစ်တဲ့အတွက်ကျွန်တော်တို့ကတဆိုင်ပေါ့။ဒီနေ့လူရဲ့သူ့ရဲ့ကိုကျွမ်းကျင်ဝန်ထမ်းတယောက်ရဲ့။အဲ့ရတော့တဆိုင်နဲ့ယူရင်ပုံမှန်အားဖြင့်တနေ့ကိုလူ30ယူနိုင်တယ်ခဏ။တက်မှတ်ချက်ကဒါပေမဲ့ကျွန်တော်တို့လူ40 50ထိယူပေးတယ်။ယူပေးပြီးတော့ကျွန်တော်တို့အဆိုင်9ဆိုင်နဲ့10ဆိုင်ကြီးကျွန်တော်ထုတ်ပြီးတော့ယူရတာပေါ့။ပြန်ရင်နေ့လိုက်ဆိုရင်ဒီ200ဝန်းကျင်အောင်ကျွန်တော်တို့ဆက်ယူကြီးဆက်စီတယ်။အဲ့လိုဆက်စီတဲ့လူတွေကိုထားနိုင်ဖို့တော့ကတိကျကျွန်တော်ကွန်နီထက်လောက်ရတာပေါ့။ဒီစေမှုတော့ကျမရဲ့ညွှန်ကြားချက်နဲ့ညီတက်နိုင်တော့တိုးပြီးတော့ဆက်နေတယ်အားလုံးဆက်နိုင်အောင်ဆစ်ဆေးနေတယ်လို့တည်ပြချင်ပါတယ်ခင်ဗ
ျယောဂပိုးရှိမရှိဆစ်ဆေးနိုင်ဖို့အတွက်ကော်ရက်တင်းဝင်နေချသူတွေရဲ့တိုးပတ်နမူနာတွေကိုရန်ကုန်မြို့မှာရှိတဲ့အမျိုးသားကျန်းမာရေးဌာနကိုပေးပို့ဆစ်ဆေးပြီးယောဂပိုးတွေ့ရှိသူတွေရဲ့အဖြေကိုတီးတဲ့အမိတွေပြန်ခွဲရတာကြောင့်၃ရက်နေပြီးမှသိရတယ်လို့မြဝတီခရိုင်အုပ်ချုပ်ရေးမှူးကဆိုပါတယ
်ဒီသားပြီးတရက်ဆစ်တဲ့ဟာကိုဆစ်တီးပြီးချင်းအရင်ညရန်ကုန်ကိုတိုးပတ်နမူနာရောက်အောင်ကျွန်တော်ပို့သွားတယ်ဟုတ်ပြီတော့နောက်တနေ့မှာဆစ်ဆေးတာပေါ့ခင်ဗျာဆစ်ဆေးလိုက်လို့ဇာမားဖြင့်အားလုံးဆစ်ဆေးနိုင်နေဆိုရင်အဲ့နေ့ညဆစ်ဆေးရဲ့ result ထုတ်ပြန်တဲ့အချိန်မှာပါသွားတာဖြစ်ပါတယ်ဒါပေမဲ့ကျွန်တော်တို့ကနောက်တနေ့ညအဲ့3ရက်မြောက်နေ့မနက်ကမှဒီအဖြေကိုသိရတယ်ဘာလို့သိရလဲဆိုတော့တူချင်း result တွေကိုနာမည်ပြန်ထည့်ရတာပေါ့တိုက်ပြီးတော့ OK ပြီဆိုမှညအဲ့3ရက်ပြည့်တဲ့အချိန်ညမှာအဲ့လူတွေကို quarantine နဲ့ထည့်တာပေါ့
ပကူမကွေစတဲ့နေရာကလူတွေကိုတော့သက်ဆိုင်ရာမြို့နယ်ပြည်နယ်အလိုက်တိုင်းအစိုးရရဲ့အစီအစဉ်နဲ့ဓာတ်ရိုက်ပို့ပေးပြီးသူတို့ရဲ့သက်ဆိုင်ရာမြို့နယ်မှာမှယောဂပိုးရှိမရှိစစ်ဆေးတာဖြစ်ပါတယ်။မကွေတိုင်းဒေသကြီးမှာတော့ပြည်ပပြန်တွေကိုယောဂပိုးရှိမရှိစစ်ဆေးတာနဲ့ပတ်သက်လို့တိုင်းဒေသကြီးကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတောင်းလိုင်ကဖီယိုရီကိုအခုလိုပြောပြပါဗျာ။
ဒီကနေ့ပြီးတော့မှဒိုးလီစီရောက်လာပြီးဖက်တလီကွာရန်တီးကိုရောက်သွားပြီးတော့ပထမပတ်ထားပြီးတော့ဒုတိယဘက်ကစပြီးတော့စိုက်တဲ့ရက်ကိုပေါ့နော်အစဉ်ပြေတဲ့ရက်ကိုကျွန်တော်တို့စစ်ပါမယ်။တစ်ချိန်ပဲစစ်ပါတော့မယ်။အနီးကတွေ့တဲ့သူ positive ရှိလို့ရှိရင်တော့အနီးကတွေ့တဲ့သူအားလုံးဒုတိယအချိန်ပြန်စစ်မယ်။ပထမတော့ကတော့နှစ်ချိန်စစ်မယ်လို့ဒိုးရီသိထားခဲ့တယ်ပေါ့။အခုတော့နှစ်ချိန်စစ်တစ်ချိန်ပဲစစ်ပါမယ်။အားလုံးကိုစစ်ပေးပါမယ
်။အခုလက်ရှိမှာ COVID-19 ရောဂါပိုးရှိမရှိတက်ခွဲအတည်ပြုနိုင်ဖို့ရန်ကုန်မြို့မှာရှိတဲ့အမျိုးသားကျန်းမာရေးတက်ခွဲမှုဆိုင်ရာဌာနနဲ့ဆေးသူတေသနဦးစီးဌာနတို့မှစစ်ဆေးပေးနေပါတယ်။လာမယ့်ဇွန်လပထမပတ်လောက်ကနေစပြီးမန္တလေးတောင်ကြီးနဲ့မော်လမြိုင်မြို့တော်မှာလည်းဓာတ်ခွဲစစ်ဆေးမှုတွေကိုလုပ်နိုင်တော့မယ်လို့သိရပါဗျ။ COVID-19 လူနာတွေထဲက62ရာခိုင်နှုန်းလောက်ဟာရောဂါလက္ခဏာမပြဘဲပိုးရှိနေသူတွေဖြစ်တဲ့အတွက်ပြည်သူတွေအနေနဲ့ပေါ့ပေါ့ဆဆမနေကြဖို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကတတိပေးထားပါဗျ။ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်တွေအရရောဂါပိုးစတင်တွေ့ရှိရတဲ့အချိန်ကစလို့မေလ28ရက်နေ့မနက်ပိုင်းအထိဓာတ်ခွဲနမူနာစုစုပေါင်း 21,000 ကျော်ကိုစစ်ဆေးခဲ့ပြီးမေလ28ရက်နေ့တရက်ထဲမှာတော့ဓာတ်ခွဲနမူနာပေါင်း 1,300 ကျော်ကိုထပ်မံစစ်ဆေးခဲ့ပါတယ်။အခုလက်ရှိဒီကနေ့ညနေပိုင်းအထိစီရင်အရဓာတ်ခွဲနမူနာယူပြီးစစ်ဆေးစမ်းသပ်တဲ့အထက်မြန်မာမှာယောဂပိုးတွေ့ရှိရသူအရေအတွက်က206ဦးရှိနေပြီးသေဆုံးသူ6ဦးနဲ့ကုသမှုခံယူပြီးယောဂပိုးကင်းစင်လာသူက126ဦးရှိနေပါတယ်ရှင်။ကျမအိမ်တနာထုံးမှရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။
ရခိုင်ကရိုဟင်ဂျာတွေနေထိုင်ခဲ့တဲ့ရခိုင်ပြည်နယ်စစ်တွေမြို့စစ်ရုံစုရပ်ကွက်ကကျူးကျော်သူတွေကိုဖယ်ရှားဖို့မိတ်ထုတ်နောက်မှာပဲအဲ့ဒီမိတ်ကိုပြန်လဲရုပ်သိမ်းလိုက်တဲ့အပေါ်မှာဝေဖန်မှုတွေရှိနေတဲ့အကြောင်းတင်ဆက်ပေးချင်ပါတယ်ကျွန်တော်နိုင်ကွန်းအိမ်ပါစစ်တွေမြို့စစ်ရုံစုရပ်ကွက်ကကျူးကျော်အိမ်ရ1250ကျော်ကိုအချိန်3လတွင်ဖယ်ရှားဖို့မြို့နယ်အာဏာပိုင်တွေကသီလ14ရက်နေ့ကအမိတ်ထုတ်ပြန်ထားပေမဲ့မေလ19ရက်နေ့မှာအမိတ်ပြန်လဲရုပ်သိမ်းလိုက်တာလို့စစ်တွေမြို့မိမြို့ပသူဖြစ်သူဦးမောင်သာစိန်ကပြောပါတယ် အဲ့ဒီဆက်ရွေးရတဲ့မှာဥကြော်ရီကိုပြချဖို့တဲ့ဒီလိုမျိုးကတော့ဟုတ်တယ်အခုတော့အဲ့ဒီမြို့နယ်အုပ်ချုပ်ရေးမှုကိုယ်ပိုင်ရဲ့ဒီလိုမျိုးကလည်းဒီလိုလည်းမသိဘူးတော့ရုပ်ရှင်တွေအများကြီးထုတ်ထားတာတရားအမိတ်ပြန်လေရုပ်သိမ်းသွားတဲ့ကိစ္စနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းမသိရပါပဲကျူးကျော်တွေဖယ်ရှားရေးအမိတ်စာကိုရက်ွက်ရုံကြီးညာဘုံမှာကတ်ခဲ့တဲ့စက်ရုံစုရက်ွက်
ကျွန်တော်တို့ဆွေးယူဆွေးကွက်ပေါ့လေအဲဒီကျူကျော်နေရှိတဲ့ရက်ကွက်ကရက်ကွက်အဆင်မီတောင်လေးတက်ခရရတယ်ဆွေးယူကြောင်းရတယ်တက်တယ်ကျွန်တော်
ပြီးခဲ့တဲ့မေလ19ရက်နေ့ကစက်ယုံစုရက်ွက်အုပ်ချုပ်ရေးမှူးဦးသိန်းလိုင်ဟာအမည်မသိသူတွေရဲ့လက်ချက်နဲ့လှုပ်ကြံတပ်ဖြတ်ခံခဲ့ရတာပါလှုပ်ကြံခံရတဲ့အကြောင်းရင်းကလည်းကျူးကျော်သည့်ဖယ်ရှားရေးကိစ္စနဲ့ဆက်ဆက်နိုင်တယ်လို့မြို့ခံတွေကယူဆနေကြတာပါစက်ယုံစုရက်ွက်ကကျူးကျော်တွေကိုဖယ်ရှားဖို့အမိန့်ထုတ်ပြန်တာဟာရိုဟင်ဂျာမွတ်စလင်တွေပေါ်လူမျိုးသုံးတပ်ဖြတ်မှုနဲ့စွပ်စွဲခံထားရတဲ့မြန်မာဆိုရဘက်ကမိဘဆိုင်ရာတရားရုံး ICJ ကိုပထမဆုံးအစီရင်ခံစာပေးပို့ရမယ့်အချိန်နဲ့လည်းတိုက်ဆိုင်ခဲ့ပါတယ်ရိုဟင်ဂျာသုံးနှုတ်ကိုလက်မခံတဲ့မြန်မာအစိုးရကတော့ပြီးခဲ့တဲ့မေလ23ရက်နေ့ကပဲပထမဆုံးအစီရင်ခံစာကို ICJ ဆံမှာတင်သွင်းခဲ့ပြီးပါပြီ။ဒါပေမဲ့အစီရင်ခံစာထဲပါတွေပါဝင်တယ်လဲဆိုတာအများပြည်သူကိုထောက်ပြတာမရှိခဲ့ပါဘူး။စစ်တွေမျိုးကကျူးကျော်တွေကိုဖယ်ရှားခိုင်းတာနဲ့အမိန့်ပြန်လဲရုပ်သိမ်းတာဟာ ICJ ရဲ့ဖိအားကိုရှောင်လွှဲတာလို့လဲအနောက်တကားဒေတာကိုကြီးစောက်ရှောင်းရေးဖွဲ့ခေါင်းဆောင်ဦးအောင်သေးကသုံးသပ်ပါတယ
်။ ICJ ကိစ္စအကြောင်းလဲဒီဥစ္စာတွေကိုနည်းနည်းဥစ္စာဖြစ်တဲ့သဘောမျိုးလဲဖြစ်ဖြစ်နေတာပေါ့။
အမိတ်ပြန်လဲရုပ်သိမ်းသွားတဲ့ကိစ္စနဲ့ပတ်သက်လို့အကြောင်းရင်းသိရှိနိုင်ဖို့မြို့နယ်အုပ်ချုပ်ရေးမှူးကိုဆက်သွယ်လို့မရခဲ့သလိုရခိုင်ပြည်နယ်အစိုးရဘက်ပြောရေးဆိုခွင့်ကလည်းဖြေကြားခြင်းမရှိခဲ့ပါဘူးစစ်ရုံစုရက်ကွက်ကနေတက်ကဲ့ပြင်ကျေးရွာမှာထိုက်ပြေးခုလုံနေတဲ့မွတ်စလင်မျိုးရာသူကတော့ကျူးကျော်အိမ်ဖယ်ရှားရေးအမိတ်ပြန်လဲရုပ်သိမ်းလိုက်တာကြောင့်သူတို့အနေနဲ့နေရရင်းကိုပြန်ဖို့မျှော်လင့်ချက်မရှိတော့ဘူးလို့ပြောပါတယ
်ဆရာကသူတို့ကျူးကျော်မယ်ပေချာပေးလိုက်တယ်ကျွန်တော်တို့ရားမယ်လို့ထင်နေလေအခုကပယ်လိုက်လို့ပြလိုက်တယ်ကျွန်တော်တို့ဘယ်လိုပြောမှာကျွန်တော်တို့ email ကိုကျွန်တော်ဘာမှမရဘူးပုံစံနဲ့တမျိုးဖြစ်ပါလေ
တက်ကပြင်းကြီးရွာနေမူဆလင်ခေါင်းဆောင်သူဖြစ်သူဦးကျော်လှအောင်ကတော့ကျူးကျော်တွေဖယ်ရှားရေးအမိတ်ထုတ်ပြန်ပြီးမှအခုလိုပြန်လဲရုပ်သိမ်းတဲ့ပုံမှာအစိုးရအနေနဲ့ဥပဒေစိုးမိုးရေးအာဏာကြောင်းပြောပါတယ်
ပြောရမယ်ဆိုရင်ဥပဒေစိုးမိုးမှုမရှိဘူးလို့ဖြစ်နေတယ်ကျွန်တော်နိုင်ငံမှာအဲ့လိုပဲကျွန်တော်မြင်တယ်
ပြီးခဲ့တဲ့2012ခုနှစ်စွန်လကစစ်သွေးမြို့မှာဖြစ်ပွားခဲ့တဲ့ပဋိပက္ခတွင်နေအိမ်တွေမိရှုခံရတဲ့မူဆလင်သသိန်းကျော်ဟာစစ်သွေးမြို့အနောက်ဘက်ကဒုက္ခတဲ့စကန်တီတီမှာပြောင်းရွှေ့နေထိုင်နေကြရပါတယ်။သိန်းချောင်သွားတဲ့မူဆလင်တွေနေထိုင်ခဲ့တဲ့အဲ့ဒီစစ်ရုံစုရက်ွက်မှာအနေနဲ့ရက်ရက်ကလူတွေဝင်ရောက်နေထိုင်ခဲ့တာအခုဆိုအိမ်ခြေ3000ကျော်ရှိနေပြီဖြစ်ပါတယ်။လူမျိုးပါတာရဲ့အတွင်ဆောင်ပဋိပက္ခတွေကြောင့်စစ်သွေးကြောက်ဖြူမြေပုံပေါက်တော်ရတိတောင်မြို့နယ်ကမူဆလင်သသိန်းခွဲကျော်ဟာတက်ကဲ့ပြင်ဘောတူဖတဲချောင်းအုံတော်ကြီးချမ်းနာကုန်းအစရှိတဲ့ဒုက္ခတဲ့စကန်းတွေမှာခိုလုံနေရဆဲဖြစ်ပြီးမူလနေရရင်းကိုမပြန်နိုင်ကြသေးပါဘူးကျွန်တော်နိုင်ကုန်းအိမ် VOA မြန်မာပိုင်းကနေသတင်းပေးပို့ထားပါတယ်
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးရှင
်ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်စခန်းအတွင်း COVID-19 ရောဂါပိုးကူးစက်ခံရမှုတွေတိုးလာပြီးတီးတန့်ခွဲကြီးခံရသူတွေဟာလည်းတပေါင်းခွဲဝန်းကျင်ရှိလာတာမို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဘက်ကဒုက္ခသည်တွေရဲ့ကျမ်းမာရေးစောင့်ရှောက်မှုတို့မြင့်ဆောင်ရပေးဖို့တောင်းဆိုနေကြတဲ့တဲ့ကိုပြောပြပါမယ်။ကျွန်တော်ကတော့အစောထပ်ပါ။ရိုဟင်ဂျာဒုက္ခသည်9သိန်းလောက်ရှိနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံပစာ15ရက်အတွင်း COVID-19 ကူးစက်ရသူတဖြည်းဖြည်းတိုးလာပြီးလူရည်သိသိနှုန်းများလို့ရောဂါမြင့်မြန်ပြန့်သွားမှာကိုဒေသခံတွေကစိုးရိမ်နေပါတယ်။မေလအလယ်ပိုင်းလောက်ကဒုက္ခသည်တို့ထံမှာ COVID-19 ရောဂါပိုးစတွေ့ရှိခဲ့ပြီးတဲ့နောက်ရပိုင်းတွင်းမှာပဲဒုက္ခသည်စုစုပေါင်း29ဦးမှာရောဂါပိုးတခွဲဆန်းသက်တွေ့ရှိခဲ့ရတယ်လို့ဘင်္ဂလားဒေ့ရှ်ကျန်းမာရေးအာဏာပိုင်တွေကပြောခဲ့ပါတယ်။ ဘင်္ဂလားဒေ့ရှ်အစိုးရကအရေးပေါ်စီးပွားရေး200ကျော်လောက်ပံ့ပိုးရာဒုက္ခသည်စခန်းတွေကကျန်းမာရေးလိုအပ်ပြီးအယောက်3000လောက်ကိုလေ့ကျင့်ပေးထားတာကြိုတင်လုပ်ပေးပေမယ်လက်တွေ့မှာတော့လိုအပ်ချက်တွေရှိနေရလို့စခန်းတွေဒုက္ခသည်တွေကပြောပါတယ်နှာခေါင်းစည်းတစ်ခုကိုဘင်္ဂလားဒေ့ရှ်ဒါကာ20ကနေ50အထိခုန်တက်သွားပြီးဒါကမြန်မာကျပ်ငွေ1000ဝန်းကျင်ပါကျန်းမာရေးစောင့်ရှောက်မှုအပြင်သတင်းအချက်အလက်တွေမြေမြန်အစံလိုက်ဖို့အတွက်လည်းလိုအပ်နေရလို့ကုတုပလောင်ဒုက္ခသည်စခန်းကဦးမောင်မောင်က VOA ကိုပြောပါတယ်
ကိုရှိသူရလာလို့ဆိုတော့ပြရတော့ကောင်းစေကြမယ်လို့ကျွန်တော်တို့ယူဆပါတယ်။ COVID-19 ရဲ့ပတ်သက်ပြီးတော့လူရည်ရမကမာကိုရင်းရတဲ့ခြေကျွန်တော်တို့ကောင်းကိုတင်လာအင်္ဂလာဒေ့ရှ်နိုင်ငံကကိုပြားပြီးဖို့ပြီးပြီးတော့ကျွန်တော်အင်တာနက်တွေပါတယ်ဆွန်ပြီးတော့ဆက်ကျွန်တော်ကောင်းကိုတင်လာတယ်
ဒုက္ခသည်စခန်းတွေမှာတော့နေအိမ်ပြင်မထွက်ဖို့ကန့်တတ်ထားပြီးရဲစစ်သားနေကြားဆောင်တွေချထားပေမဲ့နှာခေါင်းစည်းမတက်ပဲသွာလာနေတဲ့သူတွေအများပြားရှိနေတယ်လို့ပြောပါတယ်လူကြီးကြက်သိမ့်နေတဲ့အချိန်တွေမှာယောဂဘုံမပြန်အောင်ထိမ့်ချုပ်ရေးနိုင်နိုင်နင်းနင်းလုပ်ဖို့ခတ်လိုက်မယ်လို့အင်္ဂလန်အခြေစိုက်မြန်မာလူခွင့်ရေးကွန်ရက် BHRN အမှုဆောင်ဒါရိုက်တာဦးကျော်ဝင်းကပြောပါတယ
်။ကျွန်တော်တို့ဆိုရင်လည်းဒါပါလေဆိုတော့ဒီ Japan ပြန်လာတယ်အဲ့လိုများများပြောင်းလာတယ်ဆိုတော့ဒါကျွန်တော်စောက်ချက်ကောင်းတဲ့လက်ခံရှိတယ်။ Mask to hand sanitizer ဖားတဲ့ PCR လည်းလုံးဝမပြန်ကြဘူး။ဘာလို့ဒီဆိုရဲပေါ်လစ်စီချိုးရလဲအိမ်မှာနည်းနည်းကြောင်းလဲမှုတွေအတွေ့ရပါတော့ဆိုတော့အင်တာနက်ပြန်လို့ခါတဲ့ခုချောပညာပေးနေတဲ့တက်လို့ဒီလို information နဲ့အဝင်တော်ကြီးကန့်တာလိုက်တဲ့ဘောဖြစ်သွားတာနော
်။အဟာရအပိုင်းချုပ်တဲ့နေသူများရဲ့ဒီဒုက္ခတဲ့စကားတွေမှာယောဂခန္ဓာရည်နေပါလို့နိုင်ငံတကာအစိုးရတွေကလည်းဝိုင်းဝန်းကူညီပေးဖို့သူကတောင်းဆိုထားပါတယ်။ကောဗစားကဒုက္ခသည်စခန်းမှာကိုရိုနာဗိုင်းရပ်စ်ဦးဆုံးကူးစက်ခံရသူကိုမေလ14ရက်မှာစတွေ့ခဲ့တယ်လို့ကုလအဖွဲ့နဲ့ဘင်္ဂလားဒေ့ရှ်အစိုးရပြောပါတယ်။ကောဗစားမှာရိုဟင်ဂျာ9သိန်းနီးပါးလောက်ရှိပြီးဘင်္ဂလားဒေ့ရှ်ဒေသခံဘင်္ဂါလီလူမျိုး4သိန်းလောက်လည်းအနားတဝိုက်မှာနေနေကြတာပါ။မကြာသေးခင်ကာလကလည်းဆိုင်ကလုန်းအန်ဖန်တန်ကိုသူတို့ခံစားခဲ့ရပြီးဒီနေ့လည်းမိုးရွာမြေပြူမှုတွေတချို့နေရာမှာရှိခဲ့တယ်လို့ဒုက္ခသည်တချို့ကပြောပါတယ်။ရခိုင်မြောက်ပိုင်းကထွက်ပြေးသွားကြတဲ့ဒီမွတ်စလင်ဒုက္ခသည်တွေကိုရည်ညွှန်းတဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုမြန်မာအစိုးရကလက်မခံပါဘူး။ဒါပေမဲ့ဒီလူတွေကိုနေရာပြန်ခေါ်သွားဖို့ကတော့မူအားဖြင့်သဘောတူထားပါတယ်။ကျွန်တော်ဆက်ရန်ကုန်ကနေသတင်းပေးပို့ခဲ့တာပါ
။ရခိုင်ပြည်နယ်တွင်းကလူခွင့်ရရှုပ်ပေါက်ခံနေရတာတွေဒေသခံတွေဖမ်းဆီးစစ်ဆေးတာတွေနဲ့ပတ်သက်ပြီးတော့တန်ကြမ်းမှုတွေလုပ်ပေမဲ့တပ်ဆိုင်ရာတာဝန်ရှိသူတွေကဖြေရှင်းတာတွေမရှိတဲ့အတွက်ဒေသခံတွေစိတ်ပြက်နေကြောင်းပြောပြပါမယ်။ကျွန်တော်တက်နေပါရခိုင်မြောက်ပိုင်းမင်းပြမြို့နယ်တွင်းကမင်းရွာကြေးရွာက၂ယောက်နဲ့တင်မုံချောင်းကြေးရွာသား၃ယောက်ဟာပြီးခဲ့တဲ့2020ခုနှစ်ဇော်ပိုင်းကလေးကပျောက်ဆုံးသွားပြီး၃လလောက်ကြာမှသူတို့ရဲ့အလောင်းကိုပြန်တွေ့ခဲ့တယ်လို့သေဆုံးသောသူတွေရဲ့မိသားစုတွေကပြောဆိုကြပါတယ်။အဲ့ဒီသေဆုံးသောသူတွေနဲ့ပတ်သက်ပြီးစုံစမ်းဖော်ထုတ်ပေးဖို့မြန်မာနိုင်ငံမျိုးသားလူခွင့်ရေးကော်မရှင်ကိုတိုင်ကြားထားပေမဲ့အခုရှင်တိတစုံတရာအကြောင်းမထူသေးဘူးလို့ရခိုင်ပြည်နယ်လူခွင့်ရေးကာကွယ်မြင့်တင်ရေးဖွဲ့ဒါရိုက်တာဦးမြတ်ထွန်းကပြောပါတယ်
။ပထမဆုံးကတော့အဲ့ဒီနှစ်ယောက်ပျောက်သွားတဲ့ဟာတော့လာပြီးတိုင်တယ်။တိုင်တဲ့ဟာကြတော့စုံစမ်းတယ်ဆိုမဲ့ဟိုအနေအဲ့ဒီနယ်ကိုပေါ့ပေါ့မစုံစမ်းဘူး။အဲ့ဒီကားလေးကချိုးပဲမင်းမြတ်လာပေါ့။မင်းမြတ်ပြီးတော့တိုင်ခင်ရဲ့ဖြတ်စုချက်ကိုယူပြီးတော့အဲ့မှာမြန်မာနိုင်ငံမျိုးသားလူခွင့်ရေးကော်မရှင်ကိုတိုင်ခါတာကိုကြည့်တယ်။အဲအဲ့ဒီဟာလောက်ပဲ။ဟိုတန်တဲ့သူယောက်ကြတော့ဖုန်းနဲ့တော့လက်ဆက်ပြီးတော့လာခဲ့ပါဟိုဒီမှာပဲယုံဒီစစ်တွေမှာပဲလာပြီးတော့လာပါလို့ပြောလို့ရှိရင်သူကမလာနိုင်ဘူးအင်းဒီမှာလေဒါအဲ့တော့အဲ့ဒီမှာပဲဟိုပြေတဲ့ခါကျတော့ပဲပြေပြီးအဲ့ဒီပြောလဲပြေတယ်သူကတရားလူခွေးရကော်မရှင်ကတော့အဲ့ဒီနေပတ်သက်လို့ပထမ2ရောင်းနဲ့ပတ်သက်လို့တင်လိုက်တာပတ်သက်လို့ဒီနေ့ချင်းကြီးပါထုတ်ပြန်ချင်လား
ရခိုင်နောက်ပိုင်းမှာလူခွင့်ရရှုပ်ပေါက်ခံနေရတာတွေနဲ့ပတ်သက်ပြီးရခိုင်နယ်လွှတ်တော်မှာအဆိုတင်သွင်းခဲ့ပေမဲ့လည်းအစိုးရကအကောင့်တွေပေါ်ဆောင်ရွက်ပေးတာမရှိဘူးလို့မင်းပြမျိုးနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးလှသိမ့်အောင်ကပြောပါတယ်
။ဘယ်လိုဒီလူခွင့်ရကိစ္စနဲ့ပတ်သက်လို့ရိုးခံနေလွှတ်တော်ကရပ်စီစံတော့ပြုတယ်ဒါမှဒီလူခွင့်ရနဲ့ပတ်သက်ပြီးတော့ဆက်ခံရတဲ့ပိုင်းတော့မဟုတ်ဘူးဒီခါစီစွန့်နောင်တာတွေစစ်စံနဲ့ပတ်သက်ပြီးတော့ဥပဒေနဲ့အငြိမ်းဆောင်ရွက်ဖို့တံတရားနဲ့ဖက်စီတာတွေပြီးတော့ဆွေးနွေးတဲ့အခါမှာဥပဒေနဲ့အငြိမ်းဆွေးနွေးဖို့အဲ့ဒီအပိုင်းတော့လွှတ်တော်မှာအစတန်ပန့်ခဲ့တာရှိတယ်ဟိုသူနေခဲ့တယ်ရှိတယ်ကျွန်တော်တို့လည်းသူနေခဲ့တယ်ဒါပေမဲ့အဲ့ဒီဆိုတာဥပမာအစ်ကိုရဲ့သုံးတရားသူရဘက်ကအဲ့ဒီအပေါ်မှာထောင်ရတာတော့မတွေ့ရဘူ
းလက်ရှိချင်းဒီရခိုင်နောက်ပိုင်းကမြို့နယ်တချို့မှာအင်တာနက်လူမှုကွန်ရက်တွေလည်းပိတ်ထားတာကြောင့်နေစဉ်ဖြစ်ပျက်နေတဲ့ဖြစ်ပျက်တွေကိုဖော်ထုတ်ဖို့ခက်ခဲတယ်လို့လူကိုယ်တိုင်တော်ရုံစုံစမ်းဖို့အတွက်လည်းအခက်အခဲပေါင်းများစွာရှိတယ်လို့ဦးလှတဲ့အောင်ကပြောပါတယ
်ဆေးကြတော့တို့ဒီဆိုရအင်တာနက်တွေပိတ်ထားတဲ့ဆိုလေကျွန်တော် information တွေသိကြတဲ့ခိုင်မာတဲ့ information တွေမရတဲ့အပိုင်းတွေရှိတယ်အဲ့ဒါကိုကျွန်တော်တို့ကိုယ်တိုင်ကလည်းအဲ့ဒီနေမျိုးကိုဆန်းပြီးတော့သွားတဲ့သွားဖို့ဆိုတာကလည်းဒီနေ့အခက်ခဲပေါင်းများစွာရှိတယ် ပြေးလာရှိတယ်ဒီမှာတော့ကမ်းပြူလာတယ်ဒီလိုကြီးရှိတဲ့အနေအထားတွေလည်းရှိတယ်ဒါပေမဲ့ကျွန်တော်တို့ဒီခါတိုင်တိုင်မှာအင်တာနက်ကပေါင်းပြမယ်ဆိုရင်အဲ့ဒီဒေသမှာဖြစ်ပျက်ခဲ့တဲ့ဖြစ်ပျက်တွေကိုအဲ့ဒီဒေသကလူတွေကအများတစ်ပြည်ကြီးဆိုရှယ်မီဒီယာတွေကိုတိုင်းနိုင်ခဲ့မယ်ဆိုရင်မပြတ်မပြတ်ဖြစ်တဲ့အနေအထားတွေတွေကိုတစ်ခါတစ်ခါရိုးနေရိုးပြီးတော့ဆက်နေကြတဲ့အပိုင်းတွေကိုဒီလိုအချင်းချင်းမျိုးတွေကိုဟိုဖြစ်ချက်ပေးနိုင်မယ်လို့တော့ကျွန်တော်ထင်တယ
်လက်ရှိရှင်ဒီရခိုင်နောက်ပိုင်းနဲ့ရှင်းပြနေပလောက်ဝမျိုးနေတဲ့မှာတိုက်ပွဲတွေပြင်းထန်နေပါတယ်အဲအဲရခိုင်လက်နက်ကန်ဘွေကိုဆိုရကကြံဖဲဖွေဖြစ်တတ်မှတ်ပြီးတဲ့နောက်ပိုင်းမှာအဲဖွေဟာကြံဖဲလောက်ရက်တွေကိုပို့ပြီးတော့လှုပ်ဆောင်လာတယ်လို့တပ်မတော်ဖက်ကပြောဆိုထားတာတွေလည်းရှိနေပါတယ်။စီရင်မှနေတဲ့ရခိုင်ပြည်နယ်တွေမှာနေအိမ်တွေမိရှုခံရတာတွေဒေသခံတွေဖမ်းဆီးတပ်ဖြတ်ခံရတာတွေများပြားရှိနေတာကြောင့်အဲ့ဒီဖြစ်စဉ်မှန်တွေကိုဖော်ထုတ်ပေးဖို့အတွက်လည်းနိုင်ငံတကာပါဝင်လူခွင့်ရေးဖွေတွေကလည်းတိုက်တွန်းတောင်းဆိုနေပါတယ်။ကျွန်တော်တက်နိုင်စစ်တွေကလည်းတတိယပေးပို့ထားပါတယ်။
ပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဗာထင်မြင်ယူဆချက်ကိုရင်းဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ email ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုး match တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာတဲ့ဗားတွေကိုစောင့်မျှကြိုးစွနေပါတယ်ရှင
်အခုတော့ဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုနားဆင်ရမှာဖြစ်ပါတယ်မြမလူငယ်တွေနဲ့လူမှုကွန်ရက်အကျိုးသက်ရောက်မှုအကြောင်းကိုဦးအောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ
လူမှုကွန်ရက်အမျိုးမျိုးရှိတဲ့အနေနဲ့မြန်မာပြည်မှာအသုံးများတာက Facebook ဖြစ်ပါတယ်။ YouTube, Twitter, Instagram, WeChat, Snapchat စတာတွေကိုသုံးသူအလုံးနဲ့ပါတယ်။မြန်မာပြည်ကိုအင်တာနက်နဲ့ဆက်တာစိတ်အစိုးရခက်ကလေးကပါ။ဒါပေမဲ့အဲ့ဒီခက်က MPT မြန်မာဆက်သွယ်ရေးဌာနဟာလူထုစီးပွားရှာတဲ့လုပ်ငန်းလိုဖြစ်နေပါတယ်။ Mobile Phone မှာလိုအပ်တဲ့ SIM card တစ်ခုကိုဒေါ်လာ2000ကျော်နဲ့ရောင်းနေတဲ့ခက်ဖြစ်ပါတယ်။ရောက်ဘွယ်အစိုးရတက်လာပြီးပြည်ရင်းလို့တော့မှ SIM card တစ်ခု1ဒေါ်လာအထိဈေးကျလာပါတယ်အခုတော့ MPD တစ်ခုလည်းမဟုတ်တော့ပဲ Telinon နဲ့ Ooredoo တို့ကပါ Mobile စနစ်ပြန်ပြူးနေတာမို့2016ရောက်တော့ SIM card 42တန်းကျော်ရောင်းရကြောင်းသိရပါတယ်လူမှုကွန်ရက်ကိုအချိန်တိုအတွင်းသုံးခွင့်ရသွားသူတွေဟာအတွေ့အကြုံမရှိတဲ့အတွက်မလောက်တာမကင်တာဖြစ်နေသူက80ရာခိုင်နှုန်းမိပါရှိတယ်လို့2018 Telinon အစီရင်ခံစာမှာဖော်ပြပါတယ်။ Mobile ခွန်ရက်ကလူငယ်တွေအပေါ်ဘယ်လောက်လွှမ်းမိုးတယ်ဆိုတာကိုသိရအောင် Save the Children အဖွဲ့ကလွန်ခဲ့တဲ့နိုဝင်ဘာလကအစီရင်ခံစာတစ်စောင်ထုတ်ပြန်ထားပါတယ်
။လူမှုခွန်ရက်မှာကောင်းတာကိုလုပ်နိုင်တယ်လို့မကောင်းတာကိုလည်းလုပ်နိုင်ပါတယ်။တင်းအချက်လက်ဖြန့်ဝေမှုဖျော်ဖြေမှုနဲ့ပညာပေးလုပ်ငန်းတွေလုပ်နိုင်တယ်လို့အမုန်းစကားပြန်ပွားမှုအမျိုးသမီးတွေကိုနှောက်ယှက်မှုသွေးဆောင်ဖျက်ဆီးမှုချိန်ချောက်မှုစတာတွေကိုလည်းလုပ်နိုင်ပါတယ်။လူအဖွဲ့အစည်းတစ်ခုကိုရည်ရွယ်ပြီးတိုက်ခိုက်ပြောဆိုရေးသားတဲ့မုန်းစကားတွေလူမှုကွန်ရက်မှာအများဆုံးတွေ့နေရတာကိုလူငယ်တွေစိတ်ကုံလာပြီလို့အစိုးရခန္ဓာမှာဖော်ပြပါရတယ်။ဒီမိုကရေစီပြည်စင်ဟာသတင်းအတုနဲ့အမုန်းစကားရဲ့ဒဏ်ကိုခံနေရပါတယ်။ဒါပေမဲ့ဘယ်အတိုင်းတာထိပြည်သူကိုလွှမ်းမိုးနေတယ်ဆိုတာကိုလေ့လာဆန်းစစ်တာမျိုးအလွန်နှေးပါပါတယ်။ဥပမာ Facebook မှာအန္တရာယ်ရှိတာတွေပါတယ်ဆိုတာလောက်ပဲသိနိုင်ပါတယ်။
ဒါကြောင့်မို့လူမှုကွန်ရက်ရဲ့ကောင်းကျိုးဆိုးဖြစ်တွေကိုလေ့လာဖို့ Save the Children အဖွဲ့ကလူငယ်တင်ရာကျော်ကိုတွေ့ဆုံမေးမြန်းပါတယ်။အမုန်းစကားဝါရပြမှုသတင်းအတုကောလာဟလသွေးထိုးလှုပ်ဆော်မှုစတာတွေရဲ့အချို့တယောက်မှုကိုစုံစမ်းမေးမြန်းပါတယ်။အထူးသဖြင့်ရခိုင်တိုင်းနဲ့ကယားပြည်နယ်ကိုအဓိကထားပါတယ်။လူငယ်90ရာခိုင်နှုန်းဟာအနည်းဆုံးတစ်နေ့တစ်နာရီလောက် Facebook ကိုကြည့်ကြတယ်လို့ဆိုပါတယ်။ဒါပေမဲ့ Facebook မှာဖော်ပြတာကိုယုံကြည်ကြပြီးစူးစမ်းစစ်ဆေးတာမျိုးမလုပ်ကြဘူးလို့ဆိုပါတယ်။ VOA နဲ့ BBC လိုအသံလွှင့်ဌာနကြီးတွေကိုအယုံကြည်ဆုံးဖြစ်တယ်လို့ဆိုပါတယ်။မွတ်စလင်နဲ့ခရစ်ယာန်ဘာသာဝင်ကိုရည်ရွယ်တဲ့အမုန်းစကားကိုအများဆုံးတွေ့ရပြီးမြင်မဲ့ဂရုမစိုက်ပဲလစ်လူရှိကြတာများတယ်လို့ဆိုပါတယ်
။သ တရင်အတုထဲမှာအမုန်းစကားထည့်ထားတာကိုလူငယ်တွေရိပ်မိကြပါတယ်။အုပ်စုတစုကိုတိုက်ခိုက်ခြင်းတဲ့သဘောနဲ့လှုပ်ကြံဖန်တီးထားတဲ့အမုန်းစကားကိုတရင်အတုထဲမှာထည့်ရတာမျိုးလှုပ်တတ်တာကိုနားလေတဲ့လူငယ်တွေလည်းရှိပါတယ်။အမုန်းစကားပါတဲ့တရင်အတုကြောင့်တိုင်းရင်းသားလူမျိုးစုတွေထဲမှာအခင်မှားအမြင်မှားဖြစ်လာတာရှိပါတယ်။တရင်အတုကြောင့်ပိဋိပက္ခဖြစ်တာကိုလူငယ်တွေသဘောပေါက်ကြပါတယ်။ဒါပေမဲ့အမုန်းစကားဆန့်ကျင်ရေးအတွက်စည်းရုံးနှုံဆော်တာမျိုးကိုတော့အွန်လိုင်းမှာရောအပြင်မှာပါတွေ့ရသူအနုနဲနေပါလေမိန်ကလေးတွေနဲ့ဆက်သွယ်ပြီးမဟုတ်တန်နေရန်လှုပ်ဖို့ကြိုးပမ်းနေတာတွေများနေတာစိုးရိမ်စရာဖြစ်တယ်လို့ဆိုပါတယ်မိန်ကလေးတွေကိုထီကပားကြီးကပါပြောတာတွေလည်းများနေတာတွေ့ရပါတယ
်အနောက်ချက်ခံရတာကိုတုံ့ပြန်အရေးယူရင်ပိုဆိုးလာမှာစိုးရိမ်တယ်လို့မိန်ကလေးတွေပြောပါတယ်အပြင်လောကမှာနေတိုင်းလို့ထီကပားကြီးကအပြောခံနေရတာလူမှုကွန်ရက်မှာရောင်းပြန်ဟပ်နေပါတယ်အင်တာနက်မှာဝီလစ်စလီအမျိုးသမီးပုံတွေအဝိစာမကတဲ့ပုံတွေများလာတာကြောင့်ယောက်ျားလူတွေအမြင်ပြောင်းလာတာလို့ဆိုပါလေလူကွန်ရဲ့ကောင်းတာရှိသလိုမကောင်းတာလည်းရှိပါတယ်မိမိဘာသာပညာရှာရမှာအများဆုံးအထောက်အကူရပါတယ်ဥပမာ YouTube ကနေအင်္ဂလိပ်စကားလေ့လာတာကိုလူငယ်တွေကြိုက်ကြပါတယ်တွေ့ဆုံမင်းမြန်ခံရတဲ့လူငယ်တစ်ဝက်လောက်ဟာသူတို့ရဲ့ selfie တွေကိုလူမှုကွန်ရဲ့မှာတင်ကြပါတယ်အစိုးရနဲ့ပတ်သက်တဲ့အငင်းပွားစရာကိစ္စတွေကိုလူမှုကွန်ရဲ့မှာတင်ပြတယ်လို့ဝင်ခံတဲ့လူငယ်ကိုတော့မတွေ့ရဘူးလို့ဆိုပါတယ်လူကြီးတွေတင်တဲ့သတင်းဝေဖန်ချက်ကို share လောက်တာမျိုးလောက်တာလူငယ်တွေကစိတ်ဝင်စားပုံရပါတယ်ဘယ်လောက်ပဲဝေးဝေးဆွေမျိုးမိတ်တင်ကားနဲ့ဆက်သွယ်နိုင်ပြီးအသိပညာတိုးပွားတာဟာလူမှုခွင့်ရဲ့ကောင်းချီးပါတယ်တဲ့အတုနဲ့အမုန်းစကားမယိုင်းမှုစော်ကားမှုလိင်ညာမှုစတာတွေကတော့စိုးကျိုးဖြစ်တယ်လို့လူငယ်တွေကနားလည်ကြကြောင်း Save the Children အစီအစဉ်ခါစားမှာပေါ်ပြထားပါတယ်ခင်ဗျာ
မြန်မာလိုရေးနေကြတဲ့ blog တွေ online စာမျက်နှာတွေထဲမှာအများသိတဲ့နာတွေအများစိတ်ဝင်စားနိုင်မာတွေကို blogger တွေပြောသမျှဆိုတဲ့အစီအစဉ်မှထုတ်လွှင့်ပေးနေပါတယ်။တနင်္ဂနွေနေ့ညနေနဲ့အင်္ဂါနေ့မနေ့ထုတ်လွှင့်ချက်တိုင်းမှာနားဆင်နိုင်သလို VOA မြန်မာပိုင်းရဲ့ online စာမျက်နှာပေါ်က blogger ဆိုတဲ့သီးသန့်စာမျက်နှာမှာလည်းထုတ်လွှင့်ခဲ့ပြီးတဲ့အစီအစဉ်တွေကိုပြန်ရှာနားထောင်နိုင်ပါတယ်။ blogger တွေပြောသမျှအစီအစဉ်အတွက်ဝေဖန်အကြံပေးချက်တွေကိုလည်းလက်ခံကြိုဆိုပါရစေ။
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ COVID-19 ရောဂါနဲ့စိတ်ပြဿနာအကြောင်းတင်ပြထားပါတယ်။ဒီ COVID-19 ကမ္ဘာကရောဂါကြီးစိုက်ချိန်လူတွေမှာစိုးရိမ်မှုများပြီးစိတ်ဖိစီးမှုပြဿနာတွေအနည်းနဲ့အများရင်ဆိုင်ရတတ်တယ်လို့စိတ်ကျန်းမာရေးပညာရှင်တွေကဆိုပါတယ်။ဒီစိတ်ဖိစီးမှုတွေဘလို့ဖြစ်လာပြီးဘလို့လက္ခဏာတွေပြကဘလို့ကာကွယ်နိုင်ပါလဲ။လို့ရရင်ဘယ်ကိုဆက်သွယ်အကူအညီရယူနိုင်ပါလဲ။ဒီအကြောင်းဆေးတက္ကသိုလ်တည်းစိတ်ကျန်းမာပညာဌာနဗမာခဌာနမှဒေါက်တာတင်ဦးကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါတယ
်ဟုတ်ကဲ့စိတ်ကျန်းမာရေးအထူးကိုဆရာဝန်ကြီးဗမာခဒေါက်တာတင်ဦးခင်ဗျာကျွန်တော်တို့ဒီ COVID-19 ကမ္ဘာကာယရောဂါကြီးဖြစ်ပွားနေတဲ့အချိန်မှာအများသူငါဆရာတွေစိတ်ဖိစီးမှုအနည်းနဲ့များဆိုလို့ဖြစ်ကြပါတယ်ဆရာအဲ့တော့ဒီကမ္ဘာကုလသမဂ္ဂအထွေမှုချုပ်ကိုတိုင်းနဲ့ဒီကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးတို့ကလည်းနိုင်ငံတိုင်းအနေနဲ့ဒီစိတ်ကျန်းမာရေးပြဿနာတွေကိုအလေးပေးကြဖို့ပေါ့နော်တိုက်တွန်းခဲ့တာတွေရှိတဲ့အတွက်မြန်မာနိုင်ငံအတွက်ဆိုရင်ဆရာရေဝီအားဖြင့်ပြည်သူတွေဆရာဘယ်လိုမျိုးအကြံပေးချင်လဲ
အခုချိန်ချိန်တော့ဒီ COVID-19 ရောဂါပြန်မအောင်ကြောက်ကြရဲအဓိကတော့တွေ့ရင်ကြတာပေါ့ဆိုရင်လည်းကြောက်ဒါလုံးဝစိတ်ကြည်မှုကအနည်းနဲ့အများဖြစ်တတ်ကြရဲအဲဒီစိတ်ကြည်မှုဖြစ်လာလို့ရှိရင်ခန္ဓာကိုယ်မှာတော့လက္ခဏာတွေနဲ့ပေါ်လာတတ်တယ်တခြားဘာရောဂါမှမရှိဘူးနော်စိတ်ကနေသူ့ရင်နေတတ်တယ်နောက်တော့အရင်မအိတ်တတ်ဘူးအစားအသောက်တွေတက်တတ်တယ်နှုတ်ခွေနေတတ်တယ်အဲဒါနည်းနည်းရှိလေးခံစားရတဲ့ကစိတ်ဖြည်းဖြည်းလေးလက္ခဏာလို့ခေါ်တာပေါ့နော်အရင်ကတော့ခုလိုအချိန်မှာစိတ်ဖြည်းဖြည်းရင်ဒါတော့စိတ်မကျန်းပါတော့ဘူးနော်စိတ်ရောဂါပဲဖြစ်တော့လို့အဲ့လိုကြီးတော့ကျွန်တော်တွေးနေချင်းပေါ့အဲ့လိုတွေးလို့ဆိုရင်ဘူးတော့ခံစားရတာပေါ့ဒါလူတိုင်းခံစားရတယ်ငါးပြက်ပြန်လို့အလုံးခံစားရတယ်ဒါတစ်ချိန်တိုင်းကြောလို့သွားမယ်အဲ့လိုသိထားလို့ပို့တာပေါ့နော်နောက်ဒီစိတ်ဖြည်းဖြည်းမှုတော့ဟုတ်ကဲ့နည်းလမ်းတွေကတော့ကျွန်တော်တို့ကျန်းမာရေးဝန်ကြီးဌာနကလည်းအကြံပေးထားတာရှိတယ်အဓိကတော့ကိုကျန်းမာအောင်နေမယ်တယောက်တည်းမနေနဲ့ကိုခံစားနေရတာကိုကိုတွက်ခံရတာနည်းနည်းများပါပြီလို့ကိုထင်တယ်ကိုမခံစားနိုင်ဘူးဆိုရင်တရားကိုဖွင့်ပြောမယ်အဲ့ဒါမှမရလို့ချင်းနင်းနင်းနားလေနဲ့ဖွင့်ပြောမယ်ဒါမှမရရင်တော့စိတ်ချမ်းမရှိအောင်လည်းဖွင့်ပြောတိုင်ပင်ပဲပေါ့ဒါဒီလိုချင်းကိုစိတ်ဖြည်းဖြည်းမှုကို ်လိုရဲ့တပ်ပေါက်နေတဲ့လွဲတွေမလုပ်ရဘူးဥပမာဆိုအရက်ပူတော့တာတွေငွေစီတုံးတာတွေတခါတကြတော့ကိုစိတ်ဖြီးနေတဲ့ကိုမတိလို့ဆိုရင်ဒေါသတွေပေါက်ပွဲတာမျိုးရှိတယ်အဲ့ဒါလေးတွေကိုနည်းနည်းပြန်ချလိုက်လို့ဆိုရင်တော့အနည်းနဲ့များတော့ဒါစစ်တာပါပေါ့နော်နောက်ထပ်စိတ်ကြည့်ပြောတဲ့အောင်တော့တဲ့အထိုင်နာအသက်ရှူလေးခြင်းနဲ့လုပ်တာအဲ့လိုမျိုးအဓိကကတော့ပြုတ်ရင်စိတ်ကြည့်ကိုတော့ဆောင်းကြည့်မတူရင်ကိုရေးကြည့်ရပါအဲ့တွေ့တော့ပို့ဆိုရင်ပါအဲ့တော့အဲ့ဒီအတွေ့ကိုထိန်းချုပ်နိုင်တဲ့နည်းလမ်းကြီးပေါ့နော်စာပြီးလေ့ကျင့်လိုက်လို့ရမယ်အဲ့ဒါဆိုရင်တော့စိတ်ပြေးစီမှုကိုတာသိနိုင်တော့
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာကိုဗစ်ကာလမှာထူးထူးဖြစ်တော့ဒီ quarantine ပေါ့နော်အသွားလာကန့်သက်ခံရတဲ့သူတွေမှာလည်းစိတ်ပြေးစီမှုရှိကြပါတယ်ဆရာပြဿနာတွေတချို့လည်းကြုံကြတယ်ပေါ့ဆရာနော်
ဟုတ်ကဲ့
အဲ့ဒီခါကျတော့သူတို့အတွက်ကဆရာရေဘယ်လိုအကြံပေးချင်လဲ
သူကတော့နည်းနည်းပိုစိတ်ပြေးစီရပေါ့နော်သူကအတွာလာကိုကန့်သက်ခံရတယ်နောက်ပြီးတော့ယောဂနဲ့လည်းပုံပြီးဆက်တယ်လို့ဖြစ်လာတယ်သူတို့ဒီယောဂဖြစ်တဲ့လူနဲ့ဆက်ဆက်နေတဲ့လူတွေအတွာလာကန့်သက်ထားတာအဲ့တော့သူတို့ယောဂကျင်းမပူကြမဲ့စိတ်ပူပြည်စီနေလို့ဆိုသူတို့ဘယ်မှမသွားရအောင်ပေါ့နော်ဟိုဒီနေရာပဲနေရတယ်တရားတရားလည်းမတွေ့ရအောင်တယောက်တည်းဖြစ်တယ်အဲ့ဒါဆိုစိတ်ပူပြည်မှုပုံများမယ်ပေါ့နော်အဲ့ဒါဆိုတော့အဲ့ဒီသူကကျွန်တော်ပြောခဲ့သလိုပဲစိတ်ပူပြည်မှုရှင်းချစေတဲ့နည်းလမ်းတွေတော့သုံးမယ်ပေါ့နော်နောက်တစ်ခုကတော့ကိုယ်ပြတ်ထဲနေတဲ့အချိန်မှာအထူးကြံပြုလို့ဆိုရင်ဒီမှာဆက်ဆိုရလို့ဆိုရင်ပို့ပြီးတော့အတွေ့အပုံများအတွေ့အပုံများရင်စိတ်ဖြစ်စီပုံများနိုင်တယ်အဲ့တော့တယောက်တည်းနေတဲ့အချိန်မှာသူ့မှာများတဲ့ဒီလမ်းကိုဝါသနာပါရဝါသနာပါရအလုပ်တစ်ခုလုပ်နေမယ်ဆိုရင်လည်းဒါအတွေ့အမြင်ရှိပါဘူးဒါမှမဟုတ်လို့ဆိုရင်ဒီချုပ်အချိန်ဒီမှာကိုယ့်ရဲ့ရင်းနှီးတဲ့လူကိုယ့်ရဲ့ချစ်ခင်တဲ့လူကိုယ့်ကိုနားလေတဲ့လူကိုနားထောင်ပေးနိုင်တဲ့လူအလူလူနဲ့ဆက်သွယ်လိုက်မယ်စကားပြောလိုက်မယ်အခုခေတ်ကအင်တာနက်ကြီးပုံတွေနဲ့ဆက်သွယ်ရတာပေါ့နော်ဆိုလိုတာကတော့ဦးကအနေဦးပေါ့အဲ့လိုဆက်သွယ်တဲ့ချိန်ဆက်သွယ်မယ်ဒီချိန်ကလောက်တဲ့ချိန်လောက်မယ်နောက်တစ်ခုကတော့ဒီကွာရန်တီးမှာနေတဲ့လူတွေကတော့ဒီခါလေးကျတော့ဒီသဘောထားအမြင်ပေါ့ငါမှဘယ်လိုဖြစ်လို့ဒီရောက်လာလဲအခုအပြစ်တင်နေတတ်တယ်လာကြည့်ရသွားလို့ကဒါဖြစ်သွားတာသူ့ကြောင့်မှဒါဖြစ်တယ်။ဦးမြအပြစ်တင်ခြင်းတွေပဲကိုယ်အပြစ်တင်ခြင်းတွေအဲ့လိုအပြစ်တင်နေကြတယ်ကိုယ်ပြန်ဖြစ်ပြည်စီတာပေါ့နော်။အဲ့တော့ဒါဖြစ်သွားပြီ။ဒါအကောင်းဆုံးကြောင့်ဘယ်လိုလုပ်လဲ။အစီအစဉ်တွေချမှာပေါ့နော်။ဒီခါလေးကျတော့လေတချို့အဲ့ဒီတရားဖြစ်နေတော့မီဒီယာတွေမှာ Facebook တွေဖြစ်စေ Internet မှာသူတချို့လုပ်တဲ့နေ့ချောက်ကြည့်နေကြတယ်လေ။သူကိုယ်စိတ်ဖြစ်စီမှုဖြစ်စီတာပေါ့နော်။ဒါတွေကအခုချိန်မှာအများကြီးနေနေလာ။ညာဖြစ်တကယ်ရဲ့သဘာဝရတော့ကြည့်ထားတာဒီပေါ့နော်ဟိုတစ်ခါလေးကတော့နေထိုင်အောင်လေးပါမှာပေါ့နော်အဲ့ဒါကြီးကကိုယ့်ရဲ့ခန္ဓာကြီးထက်ကိုကျော်လွန်သွားပြီးကိုယ်ကြီးစိတ်ဖြည့်ဖြည့်ထားတယ်ပေါ့အဲ့တော့ဒီနေ့ကတော့ရေးကြည့်ပြီးမယ်ကိုလိုတော့ပဲယူမယ်အချိန်ကိုတတ်မှတ်လိုက်မှာပေါ့မနေ့တစ်ချိန်ညတစ်ချိန်ကြည့်မယ်ကိုယ်ဉာဏ်ကြီးရှိရတဲ့ဒီဌာနတွေပဲကြည့်မယ်ကျန်တာတွေတော့မလုံးစက်မဖတ်ဘူးတစ်ခါလေးကတော့လေကိုယ့်ရဲ့ကိုယ့်ရဲ့ဒီလူတွေရဲ့သဘောထားမှာငါ့ကိုထိ ंछ ုတ်ထားတယ်လို့သူတို့ယူဆတယ်ပေါ့နော်မှန်ကဒါသူတို့ညစ်ပေးရမဟုတ်ထိ ंछ ုတ်ဆရမဟုတ်ဘူးဒါလိုအပ်ချက်အရာဒီရတယ်လို့ဒီကောထားတင်တာပေါ့ငါကဦးချင်းချုပ်ထားတယ်လို့ချင်းတယ်ဆိုရင်ဖြစ်ဒီကဘာပို့များမှာပေါ့နော်အဲ့တော့ဒါကငါလိုအပ်ချက်ရငါကြံမရည်တွေသမိသားစုကြံမရည်တွေနောက်ကိုယ့်ရဲ့နိုင်ငံအတွက်လိုအပ်ချက်တစ်ခုရောက်နေတယ်လို့လက်ခံလိုက်လို့ဆိုရင်ဒီ quarantine မှာနေတဲ့လူတွေကသူဖြစ်ဒီကတာပေါ့နော်နောက်တစ်ခုကျတော့လေဒီ quarantine ကိုနေသူတွေပေါ့တခြားလူတွေကလည်းအရေးကြီးတာပေါ့နော်တခြားလူတွေကလူတွေကို quarantine ကနေထွက်လာလို့ဆိုရင်လူတွေကရှောင်ရင်တာကိုချာချင်တော့အဲ့ဒီလူတွေရှိတတ်တယ်ပေါ့အဲ့ဒါလေးကလည်းအပြင်းလူတွေရဲ့ကြောက်ဖို့ကြောက်ဖို့ပြေးပြေးချာချာနားမလည်ပဲကြောက်တယ်နောက်တစ်ခါကျတော့အပြင်းလူတွေအပြစ်ပြောတာရှိတာပေါ့နော်သူတို့ဖြစ်တာတော့မဲသေးတယ်ဗျာကြံပြီးဆိုပေါ့နော်အဲ့လိုသူ့အချင်းနဲ့ကိုရှောက်ပြောနေတာရှိတယ်ဒါကတော့ကြံတဲ့လူတွေရှောင်ဖို့ပေါ့နော်ကြံတဲ့လူတွေကလည်းဒီ quarantine လူနားလေပြေးလို့စာနာပြီးသူတို့ quarantine ကာလပြီးလို့အပြန်ထွက်လာလို့ခဲ့လေလက်ခံမှုသူရဲ့ community ထဲမှာပြန်နေနေအောင်တော့အလုပ်တွေပြန်လုပ်တယ်အကူအညီပေးဖို့လိုတာပေါ့နော်။ဘာလို့လဲဆိုတော့ကျွန်တော်အငြင်းမရှိတော့လို့ဒီကျန်မဲ့ကိုထိန်းထားတာပြန်ခွင့်ပြလိုက်တာပေါ့နော်။အဲ့ဒါလည်းလိုအပ်တယ်။အဲ့လိုမျိုးကျေးဇူးတို့တွေ့နေတယ်ဆိုရင်ဒါကိုစိုးရိမ်နေပြီးတော့စိတ်ကြည်ကြည်ကြီးဖြစ်နေမှာပေါ့နော
်။ဟုတ်ကဲ့ဆရာကြီး။အဲ့တော့ဒီ covid ကာလမှာပေါ့နော်။စိတ်ဖြစ်စီမှုတွေများလာလို့အကူအညီလိုရဆိုရင်ရောဆရာကြီးဒီစိတ်ကျန်မဲ့ဆိုင်ဖို့ဆောင်မှုပေးနိုင်တဲ့အနေထားတွေဘယ်လိုရှိလဲ
။စိတ်ကျန်မာရေးဆရာဝန်ကြီးပေါ့နော်။ကျွန်တော်ကတော့စိတ်မိုင်ကြီးဌာနဆရာဝန်ကြီးနဲ့အမျိုးရှိတယ်ဒီနေ့ခိုင်အလုံးမှာရှိတယ်အခုချိန်လေးဆိုတော့ကိုဗစ်ကာလမှာသွားလာတာခက်ခဲတာရှိတယ်အဲ့တော့ကုညီနိုင်အောင်အချင်းနဲ့ပဲချင်းပုံတော်ပဲကိုဆက်ပါသူကျွန်တော်ကြော်ညာထားတာရှိတာပေါ့နော်ဘယ်လိုလဲကျမိတ်ဆန္ဒကကြော်ညာဘယ်လိုတခြားစိတ်ပညာအသိဉာဏ်လည်းသူကြော်ညာရှိတယ်နောက်ပြီးတော့ psycho social ခေါ်မှာပေါ့စိတ်ပိုင်းဆိုင်ရာလူမှုရေးပိုင်းဆိုင်ရာအခုညီတွေရောက်ကြတော့ဒီလူမှုဝန်ထမ်းဌာနပေါ့နော်အဲ့ဒီဌာနကပြည်နေတဲ့အတိုင်းဒီအားလုံးမှာဆို ဖုန်းနံပါတ်ကြီးကျင်တဲ့ဟာလေအဲ့ဒီကိုဆက်ဆက်မေးလို့ရတယ
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ကြာ
စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ပုံနာကျွန်းမြို့နယ်ကန်သစ်ကျေးရွာမှာမိုင်းပေါက်ကွဲမှုဖြစ်ပွားခဲ့တဲ့အတွက်မြို့တိုင်းသားနှစ်ဦးခြေထောက်ပြတ်သွားလို့ဆေးကုသမှုခံယူနေရပါတယ်။မွန်ပြည်သက်ပါတီတထုံခရိုင်ဌာနချုပ်နေမြေအတွင်းမူရဲ့ဆေးဝါးပြစ်မှုတွေမှာအမျိုးသမီး25ရာခိုင်နှုန်းကျော်ပါဝင်နေတယ်ဆိုတာနဲ့ရခိုင်နိုင်ငံရေးပါတီခေါင်းဆောင်ဒေါက်တာအေးမောင်ကိုပြည်သူ့လွတ်တော်ကိုယ်စားလှယ်အဖြစ်ကနေရုပ်သိမ်းပြီးလာမယ့်ရွေးကောက်ပွဲတွေမှာကိုယ်စားလှယ်အဖြစ်ပါဝင်ခွင့်မပြုတော့တဲ့ညီညာချက်အပေါ်အဲ့ဒါနိုင်ငံရေးပါတီခေါင်းဆောင်တွေကလည်းဝေဖန်ထောက်ပြနေတဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်ပုံနာကျွန်းမြို့နယ်ကန်တစ်ကျေးရွာအနီးမှာမိုင်းပေါက်ကွဲမှုဖြစ်ပွားခဲ့တဲ့အတွက်မြို့တိုင်းသားနှစ်ဦးခြေထောက်ပြတ်သွားပြီးစစ်တွေဆေးရုံမှာအတွင်းလွန်လာအဖြစ်စီကုသမှုခံယူနေရပါတယ်။ဒဏ်ရာရရှိသူတွေကတော့ကန်တစ်ကျေးရွာကအသက်40ကျော်အရွယ်ဦးထွေးအောင်နဲ့ဦးအောင်ဆန်ဝေတို့ဖြစ်ကြပြီးသူတို့နှစ်ဦးလုံးမှာဒီလ23ရက်နေ့ကရွာအနီးကမင်းမတောင်ကုန်းမှာမိုင်းနှင်မိတာလို့ပုံနာကျွန်းမြို့ခံတွေကပြောပါတယ်။အခုမိုင်းပေါက်ကွဲတဲ့တောင်ကုန်းအနီးမှာ2019နှစ်ကုန်ပိုင်းတုန်းကရခိုင်တပ်တော်အေအေနဲ့အစိုးရတပ်တွေအကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပါတယ်။တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာမြေမြုပ်မိုင်းပေါက်ကွဲမှုအကြိမ်20နီးပါးဖြစ်ပွားခဲ့တဲ့အတွက်အရက်သားတေဆုံးမှု12ဦးနဲ့ဒဏ်ရာရရှိသူ30ကျော်ရှိတယ်လို့ရခိုင်အရက်ဖက်ဖွဲ့စည်းတွေပြုစုထားတဲ့စာရင်းတွေအရသိရပါတယ်။
မုံမြင့်တဲ့ပါတီတထုံခရိုင်ဌာနချုပ်ထိန်ချုပ်နယ်မြေအတွင်းမှာဖမ်းဆီးရမိထားတဲ့မူကြီးစေဝါပြစ်မှုတွေမှာအမျိုးသမီး25ရာခိုင်နှုန်းကျော်ပါဝင်နေတယ်လို့တထုံခရိုင်ပြုမှုဆောင်ကော်မတီဖွဲ့ဝင်နိုင်စောမင်းဦးကပြောပါတယ်။လက်ရှိထိန်းသိမ်းထားတဲ့အထက်မှာအမျိုးသမီးတွေဟာမူကြီးစေကိုတုံးဆွဲတာတခုတည်းမဟုတ်ပဲရောင်းဝယ်ရမှာလည်းပါဝင်နေတယ်လို့သူကဆိုပါတယ်။အထူးသဖြင့် COVID-19 ရောဂါကာကွယ်ထိန်ချုပ်တဲ့ကာလအတွင်းမှာလူများခီးသွားလာမှုနှေးပါခြင်းတကြံပွဲတော်ပိတ်ထားတဲ့ကိစ္စတွေကြောင့်မူကြီးစေဝါတုံးဆွဲရောင်းချသူတွေကိုပုံမဖမ်းဆီးရမိတာဖြစ်ပြီးဘိန်းဆိုင် US ICE အပြင် WY Savior 9000ကျော်ဖမ်းဆီးရမိထားတယ်လို့သူကဆိုပါတယ်။အဆိုပါမူရင်စေဝါပြစ်တံကြခံရသူတွေနဲ့စိတ်ဖြတ်သူတွေအတွက်စာနာရိတ်ခါမလိုလောက်မှုတွေရှိလာပြီးစေဝါပစ္စည်းတွေကလည်းလိုအပ်လာတယ်လို့မွန်ပြည်သက်ပါတီတထုံငရန်ယွန်းကသိရပါတယ်။
ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်အတွင်းယခုရက်ပိုင်းမှာလက်နက်နဲ့ဖောက်ခွဲရေးပစ္စည်းတွေဖမ်းဆီးရမှုများပြားနေတယ်လို့ဒေသခံတွေကပြောပါတယ်။မေလ26ရက်နေ့ကမူဆယ်မြို့ကောင်းမှုတုံရပ်ကွက်မှာလက်နက်ခဲယမ်းများနဲ့ဆက်ဆက်ပစ္စည်းတွေမေလ25ရက်နေ့ကမူဆယ်မြို့မှန်ဝင်းမြန်မာတရုတ်နယ်စကိတ်အနီးမှာဖောက်ခွဲရေးအတွက်အသုံးပြုတဲ့ shock tube တီတိုနေတာစနက်တန်ထည့်ထားတဲ့စက်ကူကြပ်ဖာ318ဖာစုစုပေါင်းတီတိုနေတာ95,406 နဲ့မေလ24ရက်နေ့ကလည်းမူဆယ်မြို့နောင်မွန်ကျေးရွာမှာပစ္စတို3လက်ပစ္စတို G အိမ်4ခုနဲ့ကိုမမကြီး28,000တို့ကိုဖမ်းဆီးရမိခဲ့တယ်လို့တပ်မတော်ကကွယ်ရေးဦးစီးချုပ်ယုံကတရင်ထုတ်ပြန်ထားပါတယ်
။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မှာအခုလတွင်ဘုံတွေဆက်တိုက်ပောက်ကွဲနေပြီးဘုံကွဲမှုလက်သက်ကိုမဖမ်းမိသေးတဲ့ပေါ်ဒေသခံတွေလုံခြုံမှုအတွက်စိုးရိမ်နေရပါတယ်။မေလ26ရက်နေ့မွန်းလွဲတနားရီမှာတော့စွမ်းစွန်ရက်ွက်တဲ့နဲ့ရက်ွက်နဲ့လမ်းကြမ်းမှာဘုံနှလုံးဆက်တိုက်ပောက်ကွဲခဲ့ပါတယ်။ဒီပောက်ကွဲမှုမှာကလေးတယောက်ရဲ့နှဖူးကိုဘုံစနိုင်ငယ်ထိမှန်ခဲ့ကြောင်းဒေသခံတွေကပြောပါတယ်။မေလ17ရက်နေ့ညမှာပဲမူဆယ်မြို့ဝင်ဂိတ်မှာဘုံတည်ထားတဲ့အိတ်ကိုငွေကောက်ကောင်တာထဲလာပစ်ထက်လို့တလုံးပောက်ကွဲခဲ့တယ်လို့မေလ12ရက်နေ့ညမှာတော့စွမ်းစွန်ရက်ွက်ပန်းစိပြည်သူ့စစ်ဝင်းဤမှာနှလုံးပောက်ကွဲခဲ့ပါတယ်။ဒီရလုံးမှာတော့လူလူထိခိုက်မှုတော့မရှိခဲ့ပါဘူးဘုံခွေမှုလက်သက်ကိုတော့တကြိမ်မှဖမ်းဆီးရမိခြင်းမရှိခဲ့ပါဘူ
းလက်နက်ကင်တစိတ်စတစ်ကာတွေတတ်ထားတဲ့ကားနဲ့တပ်ဖွဲ့ပိုင်နံပါတ်ပြားတွေတပ်ဆင်ထားပြီးကရင်ပြည်နယ်ဖအံကော့ဂရိတ်နဲ့မြောက်ရီလမ်းကြောင်းပေါ်မှာသွားလာနေတဲ့ကားတွေကိုအခုလ21ရက်နေ့ကမြောက်ရီမြို့မှာလက်လံဖြုတ်နေပါတယ်လ လက်နက်ကင်တပ်ဖွဲ့ဝင်တွေအပြင်တပ်ဖွဲ့ဝင်မဟုတ်တဲ့သူတွေရဲ့ကားမှလည်းလက်နက်ကင်တစ်စိတ်အသုံးပြုပြီးတတ်နေတာရှိတဲ့အတွက်အခုလိုတစ်စိတ်ဖြုတ်လိုက်တာဖြစ်ပါတယ်ဒီကားတွေကိုတစ်စိတ်ဖြုတ်တာတင်မကပဲမှတ်တမ်းလဲယူထားတဲ့အတွက်တစ်စိတ်တွေထပ်မံအသုံးပြုတာတွေ့ပါကဒီဆဲဥပဒေအရအရေးယူဆောင်ရွက်သွားမယ်လို့ရင်စစ်ဆေးရေးပူပေါင်းအဖွဲ့ကတာဝန်ရှိသူတဦးကပြောပါတယ်နေဆတ်မြို့ဖြစ်တဲ့မြဝတီမြို့မှာ NCA လက်မှတ်ရေးထိုးထားတဲ့ကရင်တိုင်းနာလက်နက်ကင်၃ဖွဲ့အပြင်ကရင်နယ်ခြားဆောင်တပ်နဲ့အခြားမထင်မရှားလက်နက်ကင်အဖွဲ့ငယ်တွေလည်းနေထိုင်နေတာကြောင့်တချို့အဖွဲ့ဝင်မဟုတ်တဲ့ကားတွေမှာလည်းတပ်ဖွဲ့ဝင်တစ်စိတ်ကိုအသုံးပြုပြီးစီးပွားရေးလုပ်ကိုင်နေတာလည်းရှိနေပါတယ်
ခုတည်င်းလွားတွေကိုဆက်လက်တင်ဆက်ပေးသွားမှာပါအကျဉ်းချခံနေရတဲ့နိုင်ငံရေးပါတီခေါင်းဆောင်ဒေါက်တာအေးမောင်ကိုပြည်သူ့လွတ်တော်ကိုယ်စားလှယ်အဖြစ်ကနေရုပ်သိမ်းပြီးလာမယ့်ရွေးကောက်ပွဲတွေမှာကိုယ်စားလှယ်အဖြစ်ပါဝင်ခွင့်မပြုတော့တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ကြေညာချက်အပေါ်တိုင်းသားနိုင်ငံရေးပါတီကခေါင်းဆောင်တွေကနေဝေဖန်ထောက်ပြနေကြပါတယ်မိကလျာမုံကနေစူးစီးတင်ဆက်ပေးပါမယ်
မွန်ညင်ညွတ်ရေးပါတီ MUB အတွဲဖက်အတွင်းရေးမှူးတဲ့နိုင်ရည်သမားကတော့ဒေါက်တာအေးမောင်ကိုဒီလိုကြီးနေတဲ့အဖြစ်ထံပေးတာဟာတိုင်းရင်းသားနိုင်ငံရေးခေါင်းဆောင်တွေကိုသိပေးလိုက်တဲ့ခေါင်းလောင်းတန်လို့မြင်ပါတယ
်။ရက်တန်းဆိုရဥဆောင်တဲ့ဖြစ်မှာဥရီတွေကနိုင်ငံရေးခေါင်းဆောင်တွေရောက်ပြီးလို့ကြီးနေတဲ့အဖြစ်ထံတော့အပေးတည်ဘူးလို့ကျွန်တော်မြင်တယ်။ဒီဖြစ်တာကဒီခိုင်နိုင်ငံရေးကောင်ဆောင်ဝင်ဘူးတမကရဲ့နဲ့အခြားသောသိုင်းနှံနိုင်ငံရေးကောင်ဆောင်တွေကိုတတိပေးလိုက်တဲ့ခေါင်းလောင်းတန်လေးလားလို့ကျွန်တော်သိစရာဖြစ်လာတာပေါ့
ဒေါက်တာအေးမောင်ကိုနိုင်ငံတော်ပုံကမှုနိုင်ငံတော်ကြီးညိုပြည့်စုံမှုပုံမှန်တွေနဲ့ထောင်နှံအနှစ်20ချလိုက်ပြီးတော့အမျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဖြစ်ကနေလဲရုပ်သိမ်းလိုက်ပြီးလာမယ့်ရွေးကောက်ပွဲတွေမှာလဲကိုယ်စားလှယ်ဖြစ်ကနေဝင်ရောက်ရှင်ပြိုင်ခွင့်မပြုတော့ဘူးလို့ပြည်ထောင်စုရေကောက်ပွဲကမရှင်ကမေလ၁၈ရက်နေ့မှာထုတ်ပြန်ကြေညာခဲ့တာပါကချင်ပြည်နယ်ပြည်သူ့ပါတီ KSPB ဥက္ကဋ္ဌဒေါက်တာမနမ်သူးကြကတော့အခုလိုရေးယူတာဟာတိုင်းရင်းသားစည်းလုံးညီညွတ်ရေးကိုအများကြီးထိခိုက်သွားနိုင်တယ်လို့ခုလိုဆိုပါတယ
်တိုင်းသားစည်းလုံးရေးကိုဥပဒေရောမှာဒါဥစားပေးရောမှာဒါကဟိုရေးချက်ပေါ်ပေါ်စဉ်းစားပေးဖို့အရေးယူဆောင်ရွက်ပေးဖို့တော့ကျွန်တော်မျှော်လင့်ချက်တာပေါ့ဒါအဲ့ဒါမို့ဖြစ်ပြီဆိုတော့ဒါမှအခုချိန်မှာကျွန်တော်ကြည့်ရတာတော့ဒါဒီဆော့ဘော့စင်ကာပူရဲ့အချိန်မီပြင်ပြရအောင်အဲဒါလို့ချိန်မကောင်းတော့ဖြစ်တယ်။ဒါမှကြီးလေးကြီးလေးမှာကျွန်တော်ဒီနိုင်ငံရေးချိခဲ့သွားတော့လေ
အပြစ်ဒဏ်ကြက်ခံပြီးတဲ့အခါမှာလည်းတသက်လုံးနိုင်ငံရေးမလုပ်ရတဲ့အချက်ကိုမိမိအနေနဲ့နားမလည်နိုင်ဘူးလို့လည်းလူပောင်တဲ့ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောကပြောပါတယ်
။အပြစ်ဒဏ်ခံပြီးသွားတယ်ဆိုလို့ရှိရင်ဒီအပြစ်ဒဏ်ကြောင့်ဆိုတော့နောက်တဲ့အရေးကြီးရဲ့ဇက်တိုက်ဇက်တိုက်မလုံအောင်လို့ကျွန်တော်အဲ့လိုပဲနားလဲရပြအခုကသူကအခုသူတို့ရေးထားတဲ့စိမ့်မှန်ကဟိုဒေါက်တာအေးမောင်ကိုတသက်လုံးနိုင်ငံရေးမလုံအောင်မဲ့သဘောအဲ့လိုရေးထားတာတွေ့ရတယ်ဆိုအဲ့ဒါနဲ့ပတ်သက်လို့ကျွန်တော်နားမလဲဟိုကျွန်တော်အနေနဲ့တော့နားလဲရတော်တော်ခက်တယ်လို့ကျွန်တော်ပြောချင်တယ
်ဒေါက်တာအေးမောင်ကိုကိုယ်စားလှယ်ဖြစ်ကနေရုပ်သိမ်းလိုက်တဲ့အပြင်ရွေးကောက်ခံခွင့်တွေကိုလည်းပိတ်ပင်လိုက်တာဟာရခိုင်တိုင်းရင်းသားနိုင်ငံရေးသမားတွေကိုလွှတ်တော်လမ်းကြောင်းပေါ်စိတ်ကုံစီပြီးလက်နက်ကင်လမ်းကြောင်းကိုတွန်းပို့နေတယ်လို့လည်းနိုင်ငံရေးကဲခတ်သူတွေကဝေဖန်ပြောဆိုနေကြပါတယ်ရှင
်။ဆက်ပြီးတော့ရခိုင်ပြည်နယ်မင်းပြားနယ်ပေါက်တော်မြို့ပေါ်ရက်ွက်တွေမှာတောက်တုံးရီတွေရှားပါနေပြီးနယ်တွေကကြေးရွာအများပြားမှလည်းရေကန်တွေခန်းချောက်သွားတဲ့အတွက်ဒေသခံတွေဟာတောက်တုံးရီအတွက်အခက်ကြုံနေကြရပါတယ်။မောင်အေးကလည်းစူးစီးတင်ဆက်ပေးထားပါတယ်။
ပေါတော်မျိုးတော့အဓိကအားထားရတဲ့ရေကန်မှာရေမရှိသလောက်ဖြစ်နေတဲ့အတော့ရေအခက်ခဲဖြစ်နေရတဲ့အခြေအနေကိုပေါတော်မျိုးစီပေါင်းဥက္ကဋ္ဌဥခင်မောင်သိန်းကအခုလိုပြောပါတယ
်ကျွန်တော်တို့မြို့ပေါ်အလင်းတဝိုက်ဖြစ်တဲ့နေရာတွေမှာလည်းရေဆက်နေတယ်ပေါတော်မျိုးပေါ်ကအဓိကအားထားရတဲ့ရေကန်မှာလည်းရေလုံးဝမရှိလို့ဖြစ်နေပါပြီပေါတော်မျိုးပေါ်ကိုရေပြေးလို့တော့မှရေနောက်ဆုံးဆိုပြီးတော့ကျွန်တော်ကရေပြေးတဲ့နေရာလာပြောပါတယ်
နေဖက်ကကြေးရော်တွေမှာလည်းသောက်ရေအခက်ခဲဖြစ်နေရတဲ့အခြေအနေကိုသူကအခုလိုစပြောပါတယ်
ဒီဒီမှာကတော့ရေရှက်ပွားမှုတွေကတော့အများကြီးဆုံးဖြစ်နေရပါတယ်ကျွန်တော်တို့အချစ်ပြင်းကကျန်းဆိုအင်းမရကန်ကျွန်းပါအဲ့ဒီဥစ္စာမှာမက်ရှင်ဆိုတဲ့ရောကိုဒီကအမိစီကိုရေကူးနေပို့နေတယ်ဆောက်ရအလွန်ရှာနေပါတယ်အဲဒီမှာသူ့နေတော်မရှိဘူးတဲ့လွန်ပြေးတဲ့မိုက်ကရေလုံလောက်တဲ့တောင်ချောင်းပြေတော်တို့ဆိုရင်ဒီသူအချစ်နေရတွေကနောင်လေးတွေနဲ့တွားပြီးတော့ဖြစ်နေရတာရှင်ဖြစ်နေရပါတယ်ပေါက်တော့တမျိုးနဲ့လုံးလို့တောက်ပြင်းရှက်ပွားမှုနဲ့ကျေစုံရပါတယ
်2020ခုနှစ်မှာကျင်းခုမဆေကရေကိုသေယူဖို့အစီအစဉ်ရှိပြီးအဲ့ဒီလုံငန်းဆောက်ရနိုင်ရင်မြို့ ပေါ်ရက်ကော့တဲ့သောက်ရဲတော့စိတ်ချရမှာဖြစ်တယ်လို့ဆိုပါတယ်အလားတူမောင်ပြမျိုးနေကကြေးရွာတချို့မှာလည်းသောက်ရဲအခက်ခဲဖြစ်နေရတဲ့အခြေအနေကိုမောင်ပြမျိုးခံဦးသိမ့်မောက်ကအခုလိုပြောပါတယ
်ဟိုမောင်ပြမှာရင်းချနေကြတာချိန်ကြတာမောဖူးကပလောင်းပေါ်မှာပူကြပေါ်မှာရဲတာတာဒီပြန်ရမှာပါချိန်ပြန်လာလို့ပြရတော့ကဒိုင်းသားကိုဒီလာတူကြီးချဲပေါ်ကြပါရဲ့
ကျေးရွာတွေမှာရှိတဲ့ရေတွန်းရေကန်တွေကိုအလှရှံတွေနဲ့တုဖွာမှုရှိသလိုတချို့ကျေးရွာတွေမှာတော့ကိုထူကိုထစနိုက်နဲ့တုဖွာပြုပြန်ထိမ့်သိမ်းမှုတချို့ရှိပေမဲ့မောင်ပြပေါတော်မြေပုံမြောက်ဦးနဲ့ရသေးတော်အပါဝံမြို့နယ်တွေကကျေးရွာတွေမှာနှိုက်ဆိုင်နှိုက်တိုင်းအခုလိုနှွေရသည်မှာသောက်သုံးရေချပမှုနဲ့ကြုံတွေ့ရလည်းရှိပါတယ်
ခုဆက်ပြီးတရင်ချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်ပုံနာကျွန်းမြို့နယ်ကံသစ်ကျေးရွာအနီးမှာမိုင်းပောက်ကွဲမှုဖြစ်ပွားခဲ့တဲ့အတွက်မြို့တိုင်းနာ2ဦးခြေထောက်ပြတ်သွားလို့စစ်တွေစေယုံမှာစေကုသမှုခံယူနေရပါတယ်မွန်ပြည်သက်ပါတီတထုံခရိုင်ဌာနချုပ်ထိန်းချုပ်နယ်မြေအတွင်းမှာဖမ်းဆီးရမိထားတဲ့မိုးရစ်စေဝါပြစ်မှုတွေမှာအမျိုးသမီး25ရာခိုင်နှုန်းကျော်ပါဝင်နေတယ်လို့ပါတီတာဝန်ရှိသူတဦးကပြောပါတယ်
တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျွန်မကအမီလာ
ဗီယိုအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုဒုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မေလ28ရက်ကြာတာရီနေ့အတွက် VOA မြန်မာပိုင်းကနေထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျွန်မဆွမျက်မော်တလက်ပြောပါအောင်မယ်ရှင်။ American ပြည်တော်စုမှာ COVID-19 ကပ်ရောဂါကြောင့်သေဆုံးသူ3000ကျော်သွားပါပြီ။ဒီအရေးအတွက်ဟာ Vietnam နဲ့ Korean စစ်ပွဲနှစ်ခုပေါင်းအတွင်းမှာ American တွေသေဆုံးခဲ့ရတဲ့အရေးအတွက်ထက်ပိုများပါတယ်။စံတင်ရလအောင်သေဆုံးသူများနေချိန်မှာပဲသေဆုံးသူတွေအတွက်တင်းနှင်းလာနေကြရဲ့ငြိမ်သက်အောင့်မေ့ခြင်းအထိတ်အမှတ်လုပ်ဖို့အထက်လွတ်တော်ပါတီနှစ်ရလုံးကအမတ်တွေကထပ်မံပြောကြားခဲ့ကြပါတယ်။အောက်လွတ်တော်မှလည်းလွတ်တော်အစည်းအဝေးလုပ်တဲ့နေ့တိုင်းမှာငြိမ်သက်အောင့်မေ့ခြင်းအထိတ်အမှတ်လုပ်ကြဖို့အဆိုပြုထားပါတယ်။ကမ္ဘာတစ်ဝှမ်း COVID-19 ကပ်ရောဂါကြောင့်လူပေါင်း265သန်းလောက်အစားအသောက်အလွန်အမင်းရှားပါးမှုနဲ့ရင်ဆိုင်ကြရလိမ့်မယ်လို့ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကသုံးသပ်ထားပါတယ်။နယူးယောက်မြို့အခြေစိုက် Hunger Project Prahita အဖွဲ့ကလည်းကမ္ဘာမှာဆာလောင်မှုကိုရေရှည်ကြုံနေကြရသူပေါင်းကတန်820လောက်ရှိနေတယ်လို့ဒီကနေ့မေလ28ရက်နေ့မှာကြာရောက်တဲ့ကမ္ဘာတဝန်းဆာလောင်မွတ်သိမ့်မှုတိုက်ဖျက်ရေးနေ့မှာပြောကြားလိုက်ပါတယ်။လက်ရှိကမ္ဘာမှာအစားအသောက်မလောင်ကားတဲ့ပြဿနာနဲ့ရင်ဆိုင်နေကြရသူ135သန်းရှိနေပြီးကပ်ရောဂါတိုက်ဖျက်ရေးကိုမြန်မြန်ဆန်ဆန်မလုပ်ရင်လူပေါင်း265သန်းလောက်ပြဿနာကြုံရလိမ့်မယ်လို့ကမ္ဘာစားနပ်ရိက္ခာအဖွဲ့ကလည်းပြောထားပါတယ်။COVID-19 ကပ်ရောဂါကြောင့်အစားအသောက်စိုက်ပျိုးထုတ်ပိုးတင်ပို့ဖြန့်ဝေမှုပိုင်းအလုံးထိခိုက်နေပါတယ်။တရုတ်အမျိုးသားလွှတ်တော်ကနေဟောင်ကောင်မှာအမျိုးသားလုံခြုံရေးဥပဒေပြဋ္ဌာန်းဖို့ဒီကနေ့အတည်ပြုလိုက်ပါတယ်။ဟောင်ကောင်ကျွန်းတီးခြားခွဲထွက်ဖို့ကြိုးစားမှုနိုင်ငံတော်ပုံကံမှုအကြမ်းဖက်မှုနိုင်ငံသားကဝင်ရောက်ဆွတ်ဖက်မှုတွေအပေါ်ပြည်မာကြီးအစိုးရကဓာတ်ရိုက်နှိမ်နှင်းအရေးယူနိုင်မဲ့ဒီဥပဒေအပေါ်ဟောင်ကောင်ပြည်သူတွေအကြီးအကျယ်ကန့်ကွက်နေကြပါတယ်။ဟောင်ကောင်ကို British အုပ်ချုပ်ရေးကနေတရုတ်အုပ်ချုပ်ရေးလက်လွှဲပြောင်းပေးစဉ်တရုတ်အစိုးရပေးထားတဲ့ကတိကိုချိုးဖောက်တာဖြစ်တယ်လို့ British အစိုးရကပြောထားတယ်လို့ American ကလည်းဟောင်ကောင်ကိုပေးထားတဲ့ကုန်သွယ်ရေးအထူးအခွင့်အရေးကိုရှုတ်သိမ်းမယ်လို့တတိပေးထားပါတယ်။ American ပြည်ထောင်စုတမိုင်းမှာပုဂ္ဂလိကပိုင်အာကာသယာဉ်သုံးပြီးအာကာသယာဉ်မှူးတွေအာကာသကိုသွားမဲ့ပထမဆုံးခီးစဉ်ကိုရာသီဥတုကြောင့်ပထုံးနေတော့ကရွှေဆိုင်ခဲ့ရပါတယ်။အာကာသကိုလွှတ်တင်မဲ့ Florida ပြည်နယ်ကနေဒီအာကာသစခန်းနာမှာလျှက်စီးတွေလက်မဲ့အန္တရာယ်ရှိတာကြောင့်အစီအစဉ်ကိုဖျက်ပြီးတော့စနေနေ့ကျမှလွှတ်တင်ဖို့ရွှေ့ဆိုင်းခဲ့ကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီအထိ Washington မြို့တော်ကနေတိုက်ရိုက်လွှင့်ခဲ့တာဖြစ်ပါတယ်။အခုကြာတာရင်းနဲ့ညအတွက်ရေဒီယိုအသံခွင့်မှုကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျမဆင်းရဲမှာပါရှင်။
This program has come to you from the Voice of America, Washington.